of America in Burmese.
မြန်မာဘောင်ကင်ဝေးတဲ့ညတညဖြစ်ပါသေးဗျာ။ American ပြည်တော်စု Washington DC မြို့တော် VOA American အသံကနေပြီးတော့2022ခုနှစ် September 30ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ31 32 51နဲ့ဒိုင်းလမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာ။အစီအစဉ်အမှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်မကတော့စုမြတ်ပါရှင်အမေရိကန်ဆိုရလုပ်ငန်းတချို့လက်ပတ်မှုရဆိုင်မသွားအောင်လို့ယာယီအတုံးစိတ်အကြည့်ပြုရဲ့အထက်လွှတ်တော်မှဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်ရှင်ဖြစ်သမရာဟောင်းနီကိုလာဆာကိုဂျီကိုမဲဆွယ်စည်းရုံးရေးရံမဝင်ဥပဒေချိုးဖောက်မှုနဲ့ပြင်းထန်တရားရုံးတစ်ခုကထောင်ဒဏ်တစ်နှစ်ပြစ်ဒဏ်ချလိုက်ပါတယ်ကိုဝင်းစာအမျိုးသမီးတွေကိုကိုဗစ်ကာကွယ်ဆေးထိုးဖို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဥတမောင်သားနဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။အခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့ဒီနေ့နေပြည်တော်မှာပြုလုပ်တဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲအတွင
်းသို့တော်ဒီအချိန်မှာပို့ပြီးစိုးလာတယ်။နိုင်ငံရေးထိုးထွက်ချက်တွေပါတယ်။ဒီပြင်ပြည်သူလူထုတရားလုံးနဲ့သိပြီးသားဖြစ်မှာပါ။နိုင်ငံသားမှဂူကြီးရောက်ရှိနေတယ်လည်းပါတယ်။ဒါတွေလည်းပါနိုင်ကောင်းပါတယ်။သို့တော့ဘလို့ရဖြစ်ဖြစ်ခုလက်ရှိတာဝန်ယူထားတဲ့အစိုးရ
စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောတော်တာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြန်တော့ဆန်းစုကြည်ရဲ့စီးပွားရေးချန်ပီယံရှောင်းထွန်းတော်ရဲ့အမှုနေပြည်တော်မှာဒီနေ့ကြားနာခဲ့တဲ့အခြေအနေပြည်စုံကိုလည်းနားဆင်ရဖို့ရှိပါတယ်ဒီကြောင်းလေးမတိုင်ခင်မှာတော့ခြားသမီးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ဦးတမောင်တန်းတို့ကကြေညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ဆိုရလုပ်ငန်းတချို့လက်ပတ်မှုရဆိုင်မသွားအောင်လို့ယာယီအတုံးစိတ်အတီးပြူရဲ့အထက်လွှတ်တော်မှဒီကနေ့ကြာသပတေးနေ့မှာမဲခွဲဆုံးဖြတ်ကြမှာပါတကယ်လို့အထက်လွှတ်တော်မှအတီးပြူလိုက်ပြီဆိုရင်နှစ်ဖြန်အောက်တိုဘာ1ရက်မှာအဆိုရလုပ်ငန်းတွေဆက်လက်လက်ပတ်နိုင်ရဲ့အတွက်နောက်ဆုံးသတ်မှတ်ရဒီနေ့မကျော်ခင်အောက်လွှတ်တော်မှအမိမဲခွဲဆုံးဖြတ်ကြရမှာပါဒီနေ့မဲခွဲကြမဲ့ဥပဒေမူကြမ်းထဲမှာအစိုးရဌာနတွေလက်ရှိသုံးစွဲနေတဲ့အတုံးစိတ်အတိုင်းဒီဇင်ဘာလ3ရက်နေ့အထိဆက်လက်သုံးစွဲရေးဖြစ်တယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ဒီမိုကရက်အမတ် Chuck Schumer ကပြောပါတယ်အမေရိကန်စစ်တပ်တွေရုတ်သိမ်းပြီးတဲ့နောက်အမေရိကန်ကိုရောက်လာတဲ့အာဖဂန်ဒုက္ခသည်တွေနေရာချထားရေးအတွက်ဒေါ်လာ 6.3 ဘီလီယံသုံးစွဲရေးဟာရီကိန်းမုန်တိုင်းဒဏ်ခံထားရတဲ့အမေရိကန်အရှေ့ပိုင်းနဲ့တောင်ပိုင်းပြည်နယ်တွေတော်မီဒဏ်ခံထားရတဲ့အနောက်ပိုင်းပြည်နယ်တွေအတွက်ဒေါ်လာ 28.6 ဘီလီယံသုံးစွဲရေးလည်းဒီနေ့မဲခွဲမဲ့မူကြမ်းထဲမှာပါပါတယ်ဖြည့်ချင်းစရာရေးတကြီးကိစ္စတွေအများကြီးရှိနေချင်းအစိုးရလုပ်ငန်းတွေရပ်သွားတာကအမေရိကန်ပြည်သူတွေအတွက်မဖြစ်သင့်ဆုံးပဲလို့အထက်လွှတ်တော်လူများစုခေါင်းဆောင်ဒီမိုကရက်အမတ်ရှူမာကပြောကြားပါတယ်အစိုးရလုပ်ငန်းတွေရပ်မသွားစေအောင်ရည်ရွယ်တဲ့နောက်ထပ်မူကြမ်းတစ်ခုကို Republican အထက်လွှတ်တော်အမတ်တွေကဒီသတင်းပတ်အစောပိုင်းလုံးကပယ်ချထားပါတယ်အစိုးရပေးဆက်စရာရှိတာတွေဆက်ပေးနိုင်အောင်လို့အစိုးရချေယူနိုင်တဲ့ငွေကြေးပမာဏကန့်သတ်ချက်ကိုယာယီဖယ်ရှားရေးကိစ္စပါနေတဲ့အတွက် Republican အမတ်တွေကလက်မခံကြတာဖြစ်ပါတယ်။ American မှာဗန်နာရေးနှစ်တစ်စတင်မဲ့အောက်တိုဘာ1ရက်တောက်ကြနေ့မှာအစိုးရလုပ်ငန်းတွေဆက်လက်လက်ပတ်နိုင်ရေးမူကြမ်းကိုတော့သူတို့ထောက်ခံမယ်လို့အထက်လွှတ်တော်လူနည်းစုခေါင်းဆောင် Republican အမတ် Mitch McConnell ကပြောပါရရှင်။
နိုင်ငံတကာကိစ္စတွေမှာထိုင်ဝမ်ပါဝင်နိုင်တဲ့နယ်ပယ်ကို American ကချဲ့ပြီးမဲ့ဂရီကဝတ်တည်နေစေဖြစ်တယ်လို့အမေရိကန်ကြီးတန်းသံတမန်တူကအင်တာနက်ကနေစင်ကျင်းပခဲ့တဲ့ဆွေးနွေးပွဲတစ်ပွဲမှာဗိုလ်ဒုနေကပြောကြားလိုက်ပါတယ်။ဒီပွဲကိုထိုင်ဝမ်နိုင်ငံရဲ့ဝန်ကြီးနဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယသံအမတ်ကြီးနဲ့တက်ရောက်ခဲ့ကြပါတယ်။ကုလသမဂ္ဂရဲ့ရေရှည်တည်နှမဲ့ဖွံ့ဖြိုးတိုးတက်ရေးပန်းနိုင်ငံဆိုင်ရာဆွေးနွေးပွဲတစ်ပွဲမှာဂျာမီကွန်ဖော့ကအခုလိုပြောကြားခဲ့တာပါ။ထိုင်ဝမ်မှာ American Institute in Taiwan AIT အဖွဲ့တရကိုဖွဲ့စည်းထားခဲ့ပြီးအမေရိကန်နိုင်ငံရဲ့တရားမဝင်တန်ယုံတယုံလို့ဒီအဖွဲ့ကဆောင်ရွက်ပါတယ်။ဂျာမီကွန်ဖော့တာဒီအဖွဲ့ရဲ့ဒုတိယညွှန်ကြားမှုလည်းဖြစ်ပါတယ်။တရုတ်နိုင်ငံကထိုင်ဝမ်ကိုသူ့ရဲ့နယ်ပယ်တရားဖြစ်သဘောထားပြီးနိုင်ငံတကာကိစ္စတွေမှာနိုင်ငံတစ်နိုင်ငံအနေနဲ့ထိုင်ဝမ်ပါလို့မရအောင်ပိတ်ဆို့ထားခဲ့ပါတယ်။ကမ္ဘာ့ကျန်းမာရေးညီလာခံမှာထိုင်ဝမ်ဟာသူ့ရဲ့နည်းပညာဆိုင်ရာကျွမ်းကျင်မှုတွေနဲ့အလုံးရင်ဆိုင်နေကြရတဲ့စိန်ခေါ်ချက်တွေကိုရင်ဆိုင်ပြီးဘုံကောင်းကျိုးရရှိအောင်အထိပ္ပယ်ရှိရှိပူးပေါင်းဆောင်ရွက်နိုင်ပေမဲ့တရုတ်နိုင်ငံကတားဆီးထားခဲ့တယ်ဂျာမီကွန်ဖော့တာဆိုပါတယ်။ဒါပေမဲ့အမေရိကန်နဲ့ထိုင်ဝမ်ဟာတရားဝင်သံတမန်ဆက်ဆံရေးတော့မရှိကြပါဘူး။ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယသံအမတ်ကြီးကဆွေးနွေးပွဲမှာအပိတ်စကားပြောခဲ့တယ်လို့ AIG ဖွဲ့ကဆိုပါတယ်။ထိုင်ဝမ်ဟာနိုင်ငံတကာနဲ့ခွဲလို့မရတဲ့အဖွဲ့ဝင်တစ်နိုင်ငံဖြစ်ပါတယ်လို့ထိုင်ဝမ်နိုင်ငံရဲ့ဝန်ကြီးကလည်းဒီပွဲမှာပြောကြားသွားပါတယ်။ကုလသမဂ္ဂစနစ်ကနေထိုင်ဝမ်ကိုမတော်မလျော်ထုတ်ပယ်ထားတာကိုကုလသမဂ္ဂအနေနဲ့အခုချိန်မှာဖြေရှင်းဆောင်ရွက်ရမယ့်အချိန်ဖြစ်တယ်လို့လည်းထိုင်ဝမ်နိုင်ငံရဲ့ဝန်ကြီးကပြောကြားခဲ့ကြောင်းသူ့ရဲ့ဝန်ကြီးဌာနကပြောပါတယ်။
ပြင်သစ်သမရာဟောင်းနီကိုလာစာကိုစီကိုမက်ဆယ်စီယိုရဲ့ရမုံငွေဥပဒေချိုးဖောက်မှုနဲ့ပြင်သစ်တရားရုံးတစ်ခုကထောင်ဒဏ်တစ်နှစ်ပြစ်ဒဏ်ချလိုက်ပါတယ်။2019ရွေးကောက်ပွဲမှာသမရာစာကိုစီကပြင်သစ်ဥပဒေမှာခွင့်ပြုထားတဲ့မက်ဆယ်စီယိုရဲ့အတုံးစီရိတ်ချက်နှစ်ဆနီးပါးတုံးဆွဲခဲ့တယ်လို့တရားရုံးကပြောကြားခဲ့ပါတယ်။2020ရွေးကောက်ပွဲမှာမစ္စတာစာကိုစီအနိုင်မရခဲ့ဘဲဖရန်ဆ ကိုစီကတော့သူ့အနေနဲ့အမှမလုပ်ခဲ့ဘူးလို့ညင်းဆန်ပါတယ်။တရားရုံးဆုံးဖြတ်ချက်အပေါ်အယူခံဝင်မယ်လို့လည်းသူရဲ့ရှင်းလင်းတွေကပြောပါတယ်။ပြင်သစ်သမ္မတဟောင်းအပေါ်တရားတရားဆွဲထားတဲ့အာဂိလိုက်စာမှုတစ်ခုမှာလည်းအပြည့်ရှိတယ်လို့တရားရုံးကမှတ်လာတော့ဆုံးဖြတ်ခဲ့ပြီးတော့ဆိုင်းငံ့ထောင်ဒဏ်နှစ်နဲ့ထောင်ဒဏ်၃နှစ်ချထားပါတယ်။
ဒုတမရာရုကနေစင်သွားပြီးတဲ့နောက်2020ခုနှစ်ကတရားသူကြီးတရားကိုသူရဲ့တခြားအမှုကိစ္စအချက်လက်တွေပေးမယ်ဆိုရင်ရာရုနေရာကောင်းကောင်းအသေးအချာရအောင်လုပ်ပေးမယ်လို့လက်ထိုးခဲ့တယ်ဆိုပြီးတော့ဖြစ်တဲ့ချခံရတာပါအဲ့ဒီအမိန်အတွက်လဲမစ္စတာဆာကိုဇီဘက်ကအယူခံဝင်ထားတဲ့အတွက်ထောင်မကျသေးပါဘူးရှင်ကျမယူညီထဏာရဲ့ထုတ်ပြန်ချက်ရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ1148ရက ဒီကနေ့ထိဆိုရင်တရားဝင်100ပို့တွေ့သူစုစုပေါင်း4သိန်း1,600တောင်းဟာ29ဦးရှိနေပါပြီ။ဒေသုံးသူကလည်းစုစုပေါင်း1,800တောင်းဟာ29ဦးရှိနေပါပြီ။ဒေသုံးသူကလည်းစုစုပေါင်း1,800တောင်းဟာ29ဦးရှိနေပါပြီ။ဒေသုံးသူကလည်းစုစုပေါင်း1,800တောင်းဟာ29ဦးရှိနေပါပြီ။ဒေသုံးသူကလည်းစုစုပေါင်း1,800တောင်းဟာ29ဦးရှိနေပါပြီ။ဒေသုံးသူကလည်းစုစုပေါင်း1,800တောင်းဟာ29ဦးရှိနေပါပြီ။ဒေသုံးသူကလည်းစုစုပေါင်း1 ကိုဗစ်19ရဲ့အထိကျင်းပမဲ့ဘေကျင်းဆောင်းရာသည်အိုလံပစ်အားကစားပွဲမှာတော့ကိုဗစ်ကတ်သတ်စီးပင်းစီကံသတ်မှတ်ချက်တွေအတိုင်းကျင့်သုံးမယ်လို့နိုင်ငံတကာအိုလံပစ်ကော်မတီကကြေညာလိုက်ပါတယ်။ကိုဗစ်ကာကွယ်ဆေးအပြည့်မီယူတဲ့အားကစားသမားတွေဟာကွာရန်တင်းရဲ့28ရက်ဝင်ကြရမှာပါ။အော်စတြေးလျနိုင်ငံမှာတော့ကြာတာပရင်းကဝီဒိုရီယာပြည်နယ်မှာကိုဗစ်ပိုးတွေ့သူအသက် 1,438
ဒီလိုမျိုးရန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေ10:00နာရီအထိ5.32kHz 92.9 5.32kHz 92.9 5.32kHz 95.5 ဖြင့်စနေတိုင်းဝင်မှာလိုင်းလိုက်မီတာ190
ကီလိုဟတ်15:00နာရီပြထုတ်လွှင့်ပေးနေပါတယ်ရှင်။ မြန်မာ နိုင်ငံ ဆိုင်ရာ အာဆီယံ အထူးကိုယ်စားလှယ် မြန်မာ နိုင်ငံ လာရေးကိစ္စ နှစ်ဖက် ညှိနှိုင်း ဆွေးနွေးနေတယ်လို့ စစ်ကောင်စီက ပြောပါတယ်။ ASEAN နဲ့ သဘော တူထားတဲ့ အချက် 50ကိုလည်း အချက်အချာ အာဏာ မထိခိုက်စေဘဲ ပူးပေါင်း ဆောင်ရွက်နေတယ်လို့ ဒီနေ့ နေပြည်တော်မှာ ပြောကြားတဲ့ သတင်းစာ ရှင်းလင်းပွဲမှာ စစ်ကောင်စီ ပြောခွင့်ရ ဗိုလ်ချုပ် ဇော်မင်းထွန်းက အခုလို ပြောကြားခဲ့ပါတယ်။
ASEAN အထူးကိုယ်စားလှယ် မြန်မာ နိုင်ငံကို သွားရောက်ခွင့် ပေးရန် ကိစ္စနဲ့ ပတ်သက်ပြီးတော့ ကြာ အထူးကိုယ်စားလှယ် လာရောက်လိုမှုကို မြန်မာ နိုင်ငံက ကြိုးစားထားပြီးလက်ဖြစ်တယ်။ ခီးစဉ်အသေးစိတ်ကို ကျွန်တော် နှစ်ဖက် ညှိနှိုင်း ဒါအနှစ်ချုပ်ထုတ်ပြီးပြောရရင်တော့မြန်မာနိုင်ငံအနေနဲ့အာဆီယံသဘောတူညီချက်၅ချက်ကိုမိမိနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုမထိခိုက်စေဘဲနဲ့ကြည်တွင်းကြည်စဲဥပဒေတွေနဲ့အညီတတ်နိုင်ရအောင်ပူးပေါင်းဆောင်ရွက်ပေးနေကြောင်းကျွန်တော်ပြောကြားလိုပါတယ်။ဒါအားလုံးကျေးဇူးတင်ပါတယ်။
ASEANရဲ့လူသားချင်းစာနာမှုအကူအညီတချို့မြန်မာနိုင်ငံမှာရောက်ရှိနေပြီးတော့သက်ဆိုင်ရာဌာနတွေကကူညီဆောင်ရွက်ပေးနေတယ်လို့လည်းပြောပါတယ်။
အုပ်ချုပ်ရေးကောင်စီအနေနဲ့အာဆီယံကုလသမဂ္ဂစတဲ့နိုင်ငံတကာအဖွဲ့အစည်းတွေမှာနိုင်ငံတော်ကိုယ်စားအစိုးရတစ်ခုအနေနဲ့ကိုယ်စားပြုဆောင်ရွက်နေတာဖြစ်တယ်လို့လည်းကုလသမဂ္ဂမှာကိုယ်စားပြုမှုနဲ့ဆိုင်တဲ့မေးခွန်းမှာဗိုလ်ချုပ်ဇော်မင်းထွန်းကသူတို့ရဲ့သဘောထားကိုဖြေကြားသွားခဲ့ပါတယ်ရှင်။
အဲ့ဒီလိုတင်ပြချက်ကိုတရားရုံးကလက်ခံကြားရခဲ့တယ်လို့တရားလွှတ်တော်ရှင်းနေဥက္ကမောင်စောကဗီအိုအေကိုပြောပါတယ်။ဒီကနေ့ရုံးချိန်မှာလည်းရှင်းနေတဲ့အမှုဇာတ်တွေတီးတန့်တွေ့ဆုံခွင့်မရခဲ့သေးဘူးလို့ရှင်းနေတွေကဆိုပါတယ်။ရှောင်းတန်းနယ်တူဒေါ်ဆန်းစုကြည်အပါဝင်၅ဦးကိုစစ်ကောင်စီကနိုင်ငံတော်ရှိုးဝဲအဲ့ဦးတွေနဲ့တရားစွဲဆိုထားတာပါ။ဒီသတင်းချက်ကိုနောက်ပိုင်းမှာနားဆင်က ဟုတ်ထုံးနေတော့ကတန်တမန်တွေချဖြန့်ဝေတဲ့အစီရင်ခံစားရဲမှာမြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်မှုအမြင့်တွယ်မသွားအောင်တားဆီးနိုင်ဖို့အခွင့်အလမ်းလက်တရက်နည်းလာနေပြီလို့ကုလသမဂ္ဂဒွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကသတိပေးထားပါတယ်မြန်မာနိုင်ငံအနှံ့မှာလက်နက်ကိုင်ပဋိပက္ခကြီးဖြစ်မလာအောင်အားလုံးဝိုင်းဝန်းတားဆီးဖို့လိုအပ်တယ်လို့လည်းဒွေမှုချုပ်ကတိုက်တွန်းထားပါတယ်အခြေတောင ဒီကြောင်းပြည်စုံကိုအမေရိကန်ကချက်ပြီးမဲ့ဂရိကလီကန်စာမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအထူးသဖြင့်ဆရာနာသိမ်းမှုကန့်ကွက်သူတွေအပေါ်ရရဆက်ဆက်ဖိနှိပ်တဲ့လုပ်ရက်တွေကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေလုပ်ခဲ့တာကိုဖော်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေစစ်တပ်နဲ့ပူးပေါင်းဆောင်ရွက်တယ်လို့တန်တရားရှိခံရသူတွေကိုတပ
Ulago, Tinane Jika, Tapia Kerajo, Yanachi, Lenaga, Yeta Puerigo, Dokares, Kama, Chata Vrinica, Chata Libi, Lojo Ego, Tinchaso, Kaido Libare. Tu Goha, Duja Miabi, Lukun Yesaya, Loya Drejao, Kulu, Pierre, Lule, Tuni, Habib Ulaga, Epigo, Piovare, Mohib Ulaha. နောက်ဆက်ခုနှစ်ကခုနှစ်ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာခဲ့ကြတဲ့တိုင်းနဲ့ချင်းရိုဟင်ဂျာဒုက္ခဒေသတွေရဲ့ထင်ရှားတဲ့ကိုယ်စားလှယ်တွေကတယောက်ဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့စုံစမ်းစစ်ဆေးတာကိုအရှင်းဆုံးညှိတင်ဆောင်ရွက်ဖို့နိုင်ငံတကာလူငင်းချမ်းသာဝင်အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။တက္ကမရှိတဲ့တန်တမာတွေကလည်းခုလိုတပ်ဖြ ကိုထူထောင်ခဲ့တဲ့သူပါ2019ခုနှစ်မှာလူနှစ်သိန်းလောက်တက်ခဲ့တဲ့လူမှုအစည်းအဝေးကြီးကိုကျင်းပခဲ့တဲ့အတွက်ပိုပြီးလူသိများထင်ရှားလာခဲ့ပါတယ်ဒုက္ခသည်စခန်းအနှံ့သူ့ဖွဲ့စည်းကပေါက်ရောက်နိုင်ခဲ့ပါတယ်အဲ့ဒီနှစ်မှာပဲအမေရိကန်တပ်ရထရမ့်ရဲ့တွေးဆောင်မှာသူပါဝင်ခဲ့တယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးအစည်းအဝေး
Dago, Yangoma, Tainese, Natanzi, Net Zipi Dawari, Pigere, Yabai, Dren, Tajadago, Nasan, Natanjo, T, a country, Zip, Tekabia now, Yangon Nanshi, Denga, Zija, and Yuebiro, Shui Beta Jane, Donze, Lau, Tigri, Toyangibari, Dola Zigaro, September, Donze, Yama, Di Boho, Banga, Tampang, We, Lenonga, Tatolago, Yama, Jangwe, တထောင်900နှစ်ဆက်ခုနှစ်ကျပ်ဖြစ်ပါတယ်ရန်ကုန်မြို့ကပြင်ပတရဝင်ငွေလွဲကောင်တာတွေမှာတော့ဒီကနေ့ကြာတာရင်းနှီးဝယ်ဈေးတထောလာကို2250ကျပ်ရှောင်းဈေးက2400ကျပ်အထိဈေးပေါက်ပါတယ်လက်ရှိမြန်မာနိုင်ငံမှာစီးပွားရေးအခြေအနေဆိုးလာနေတဲ့ဆိုတာကိုစစ်ကောင်စီပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာဒီကနေ့အသိအမှတ်ပြုပါတယ်ကိုဗစ်ပထမလှိုင်းတွေကကျဆင်းနေတဲ့စီးပွားရေးဟာ ဒီပါထိုးတဲ့ချက်တွေကြောင့်အခြေအနေပိုဆိုးလာတာဖြစ်ပေမဲ့သူတို့အနေနဲ့အကောင်းဆုံးနည်းလမ်းတွေနဲ့ဖြေရှင်းနိုင်မှုဆောင်ရွက်နေတယ်လို့ပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကပြောကြားသွားပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ဦးတမောင်သန်းတို့ကြီးညာပေးသွားတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်းပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ အရင်ဆုံးတော့ဒီနေ့နေပြီးတော့မှာပြုလုပ်ခဲ့တဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲအကြောင်းနဲ့စကြပါမယ်။လက်ရှိတိုင်းပြည်စီးပွားရေးယိုယင်းကျဆင်းနေတာနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလက်ရှိအစိုးရကပဲတာဝန်ယူရမှာဖြစ်တယ်လို့ဒီနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒီနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားတာနဲ့ပတ်သက်လို့ကိုရိုင်းသတ ီရဲ့သတင်းစာရှင်းလင်းပွဲကိုတက်ရောက်ခဲ့တယ်။ဒီမှာဒီစစ်ကောင်စီဘက်ကလည်းအကြောင်းအရာတွေတော်တော်များများကိုရှင်းလင်းပြောကြားခဲ့တယ်ပေါ့။အဲ့တော့ဒီထဲမှာကျွန်တော်တို့အရင်ဆုံးစတင်တာကတော့ဒီစီးပွားရေးကိစ္စပေါ့နော်။ဆိုတော့လက်ရှိတိုင်းပြည်စီးပွားရေးအခြေအနေကတော်တော်လေးကိုလည်းဆိုးဆိုးဝါးဖြစ်နေတယ်။အာစီးပွားရေးလုပ်ငန်းတွေလည်းပြတ်တယ်။အယောင်ဝယ်တွေမရှိတာတို့ဘာလို့။နောက်အဲ့တော့အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒီအခြေအနေကိုပြန်ကောင်းလာအောင်စစ်ကောင်စီဘက်ကဘာတွေလုပ်မယ်လို့ပြောထားတာရှိပါသလဲ
။အဲဟုတ်ကဲ့ခင်ဗျာဒီနေ့ကျွန်တော်တို့သတင်းစာရှင်းလင်းပွဲကိုကျွန်တော်တို့ဒီ YouTube Diva Media တွေကိုဖိတ်တယ်အဓိကတော့ဒီသူတို့လှုပ်ဆောင်ချက်တွေကိုရှင်းပြပြောပြတာပေါ့နော်အဲ့ဒီထဲမှာလင်းတော့တွေပြီးလို့တဲ့မေးခွန်းတွေမေးတော့အထူးသဖြင့်တော့နိုင်ငံစီးပွားရေးနဲ့ပတ်သက်တဲ့မေးခွန်းတွေတော်တော်များများအမေးခံရတယ်ကျွန်တော်တို့ပါဝင်မေးကြပါတယ်ဒါပေမဲ့အဲ့လိုမေးတဲ့အခါမျိုးမှာဒီစီးပွားရေးနဲ့ပတ်သက်လို့သူတို့လုံနိုင်တဲ့မြန်မာနီလန်းတွေကိုစူးစမ်းနေတယ်ဆိုတဲ့အကြောင်းသူတို့ပြောတယ်အဓိကကတော့ဒ ဒီကိုဗစ်ကြောင့်ကျစီရွံ့လာတဲ့စီးပွားရေးတွေကအခုချိန်မှာဒီတော်တော်လေးဆုတ်ယုတ်တဲ့အနေထားဟိုရောက်နေပြီဆိုတဲ့အကြောင်းသူတို့ဝန်ခံတယ်ဒီစစ်ကောင်စီပြောခွင့်ရကိုယ်တိုင်ဝန်ခံတယ်ပေါ့နော်ပြီးတော့ဒီတိုင်းပြည်ရဲ့အခြေအနေဆုတ်ယုတ်မှုဟာဘယ်လိုပဲဖြစ်လာဖြစ်လာသူတို့မှတာဝန်ရှိနေတဲ့အစိုးရကတာဝန်ခံရမယ်ဆိုတာကိုလည်းကောင်းကောင်းတဘောပေါက်နားလည်ရဆိုတဲ့အကြောင်းသူ
ကျွန်တော်တို့ဒီအချိန်မှာပူပြီးစိုးလာတယ်နိုင်ငံရေးထုံးတဲ့ချက်တွေလည်းပါပါတယ်ကျွန်တော်မပါဘူးသို့တော့ဟိုလေးလာတာပေါ့နော်လေးလာတဲ့အခါမှာအမှန်ပါတယ်လေးလာတဲ့အခါမှာခုနပြောလို့ဒီတန်းပြည့်ရဲ့စီပွားရေးကြာစင်ခြင်းကတော့ဟိုတန်းပြည့်ရဲ့ပထမလိုင်းဒုတိယလိုင်းကာလကြတဲ့အချိန်ကိုဖြစ်နေတာပေါ့လေသို့တော့ဒီအချိန်မှာပူပြီးစိုးလာတယ်နိုင်ငံရေးထုံးတဲ့ချက်တွေလည်းပါပါတယ်နိုင်ငံရေး panang apa ni, tu dah. Belum lagi dia kulit si jawan yutar eh, soya abe dua jawan yuam abe. Kuna belo, memar eh, dia lor cendu, meni dah jawi, meni dah le jawi, cuaca kan ini apa ni bi, cuaca dah lor, di soya le sama cuaca lah. Belum lagi dia, kena lu belo le sekarang ini, bukan? Cuaca di kita, cuaca di kita, kulit sama cuaca lah kita jangan mau kuat lagi, tiangkau belo jah, tiang le kurang no.
ลบไปยังไม่ตาวันสีบาลเลยที่ได้ไม่ลบสองปีไม่ลบเลยฉันก็เปลี่ยนมาแล้วตะคุกาดีแล้วสิเชนีมาบ่เนาะแล้วสิเชนีมาดีอเมริกันดอลลาร์เนี่ยเงินเล่เล่เนี่ยมาดีมีมาเงินจังเงินแต่โมก้าดอลลาร์เลี้ยงจานี่เลยดานะพัตตาบีโรยสิ่งของสิบก้าบลูมินทาร์เลยดีเชนีกูกู้สาวบุตรกูโยสิ่งของสิบก้าบารีลงนี่เลยลูกพี่เลยเปล่า
เอออะไรก็อะไรก็ทำมาเลยดูว่าเปล่าสีว่าเลยนะแต่ละบาลเลสโรดีตันบีเอสีว่าเอเจ้าเส้นอะไรขมาดีดอลลาร์งวยซีอะดอลลาร์งวยซีเนี่ยสัตว์เดียวมังงวยซีจ้าเลยแต่เจ้าดีทรูเอเอยักขมูนี่เนี่ยแต่สีลองซาสีบ่เนาะลองซาสีจีโน่เนี่ยเป็นเดลล่าเลยอะไรอยู่ทรูที่เช่นเดียสุดจะจำเปล่าเลยดีก็อะไรมาเลยวันขันเจ้าตะคุว่ารอดีดอลลาร์ดีกว่าเทมาดอลลาร์ลงวยจ้าละกูบ่ฮู้บังก้า ดอลลาร์ที่ทุกอย่างในสิ่งนี้ในรูปพิเศษเนี่ยตัวเลยที่ก็เทมาตะเกียงลูกเร่ดอลลาร์วุ่นรอดูดูแลออมยานั่งมุสราวุ่นรอดูแลวุ่นรอดูที่ฮาร์กพิมันคุกพิจารณาตัวเว้นคำวิโรดีเยสีเยดูตัวลูกนั่นเดาซีซันนี้ทำมาบีโรลูกนี้เดือดจังคุรุเปลี่ยนเลยครับเนี่ยดอลลาร์ที่มีแต่ลามุกิสันเนี่ยประเดี๋ยวมันนั่งกันรูปแบบนี้นั่งกันจังกูดียังปีจารีตีป้าปูกงยังเวียนเชมีจันเลวุ่นยาวจังสังเวียนปีจารี ผู้กองยังไม่มีเดวิดกันสามุ่งมีเอาเชิงกันละตั้งมาเช่นเนี่ยผู้กองยังได้ยินสามเวียนเชิงดีแล้วเนี่ยแต่สามเวียนเลยสิบาทเลยแต่ไม่ได้ยาเลยที่ผู้กองที่สี่วิบวัฒน์จันทร์เจ็บบาดเจ็บอยู่สามเวียนเลยสี่เดือนทีนี้ว่าจันทร์เราเปลี่ยนรูปอะไรดอกชูเลยเปลี่ยนสี่บาทเลยไม่มาเลยที่ผู้บ้านเนี่ยเท่ายาวนี่เลยตัวลาบผู้บ้านเนี่ยเท่าดาวเนี่ยตัวลาดีฮะที่ยืนรู้อัชเช่ที่ยืนรู้อัชเช่เนี่ยบาดเจ็บอยู่ที่ยืนรู้อัชเช่
တမ်းပြေလက်ရှိစီးပွားရေးခြေနဲ့ပတ်သက်လို့ဗိုလ်ချုပ်ဇော်မင်းထွန်းပြောသွားတာပါတခါစမ်းကြောင်းမြင်းဒီကုန်းအရက်မှာဖြစ်တဲ့ဖြစ်စဉ်တစ်ခုနဲ့ပတ်သက်လို့လည်းဒီနေ့သတင်းစာရှင်းလင်းပွဲအတွက်မှာဗိုလ်ချုပ်ဇော်မင်းထွန်းကထည့်သွင်းပြောဆိုသွားတယ်လို့ကိုစီစုကပြောပါတယ
်အဲပြောပါတယ်ခင်ဗျာဒီနေ့သူသူရဲ့သတင်းစာရှင်းလင်းပွဲမှာထုံးစံအတိုင်းဒေသရှင်းလင်းပွဲတွေမှာပါနေကြအတိုင်းဒီနိုင်ငံတော်အကြမ်းဖက်လုပ်ငန်းတွေကိုဖော်ပြတယ်ဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့ဒီစက်တင်ဘာလ25ရက်နေ့ကစမ်းကြောင်းမှာဖြစ်ခဲ့တဲ့အမှုဒီအခင်းဖြစ်တဲ့အကြောင်းပေါ့နော်သူပြောပါလေအဲ့ဒါကတော့စမ်းကြောင်းမှာကျွန်တော်တို့ကအဲ့ဒီရက်ဒီကလေးကစမ်းကြောင်းမှာညဘက်ပေါ့နော်ညဘက်ပြစ်တံခတ်တံပြီးကြားတယ်လို့ဒေတာကံဒီကအဲ့တုန်းကလေးကကျွန်တော်တို့ထုံစံသိရှိရတယ်ပြီးတော့ဒီတိုက်ပေါ်ကနေဆွဲချပြီးတော့အဲရိုက်နှက်တယ်ဆိုတော့အဲ့ဒီအခင်းဖြစ်တဲ့နေရာမှာရိုက်နှက်တယ်လို့ယူဆတဲ့ဗီဒီယိုတစ်ခုလဲဒီမီဒီယာတစ်ခုကနေတင်လိုက်ရတာနေပြီးတော့ online ပေါ်မှာအတော်လေးပြန့်နှံ့တာတွေ့ရတယ်နောက်ထုတ်ပြန်ချက်လို့ဒီ server side အနေနဲ့ပြန့်နှံ့လာတာတွေ့ရပြီးတော့အတော်လေးရှုပ်ထွေးတဲ့ဒီဖြစ်စဉ်တစ်ခုအဖြစ်အဲတုန်းကတော့ကျွန်တော်တို့ရှုပ်ထွေးနေမြင်ရတယ်ဒီနေ့တော့သူကဘချုပ်စော်မင်းထွန်းကအဲဒီကိစ္စနဲ့ပတ်သက်ပြီးတော့သူထုတ်ပြန်ချက်ထုတ်ပြန်ပါတယ်အဲဒီမှာတော့သူကအမျိုးသမီးဒုံတွဲရဲ့နောက်ထပ်အမျိုးသား2ယောက်ရဲ့စုစုပေါင်း4ယောက်ခင်းဖြစ်တဲ့နေရာမှာတည်ဆုံသွားတယ်ပေါ့နော်နောက်ပြီးတော့လုံခြုံရေးရဲတပ်ဖွဲ့ဝင်တချို့လည်းတချို့တည်ဆုံပြီးတချို့တန်ရာရတယ်ဆိုတဲ့အကြောင်းသူကဒီနေ့ကျွန်တော်တို့အခုလိုရှင်းပြတယ်ခင်ဗ
ျဝင်ရောက်စာပွဲစီမှာပဲအထက်ကနေလက်နက်ငယ်များနဲ့စတင်ပစ်ခတ်ခဲ့ပါတယ်
salary tayakan zinin ko jwe yi ya pisto tana na le tayakan khin khin jwe ko khin le ya pisto tala kain pyo le ga atain pye sin bi long jong ye cha pwe won ni ko pikkat khe ba le pyan le pikkat khan si ya ma tayakan na u long ko a te khan si ya mi khe ba le long jong ye cha pwe won ni ya a khan twe ma sat le shin le ne ka ma tayakan jaw yi ne wet ji so le lu na u ko set bi a te khan si ya mi khe ba le သူတို့နဲ့အတူ lock pistol တနပ်ပုံးလက်လက်ပြပုံးစလုံးလိုကိုဖမ်းဆီးရမိခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေအချို့ကြာဆုံးခဲ့ရပါတယ်။အချို့လည်းဒဏ်ရာရရှိခဲ့ပါတယ်။ဖမ်းဆီးရမိသူများဟာစံကြောမျိုးနဲ့အထွေထွေအုပ်ချုပ်ရေးမှုရုံးကိုစက်တင်ဘာလ10ရက်နေ့မှာမြန်မာကုန်းမီးပွတ် CCTV နဲ့တရားပြုမှတ်တမ်းအင်းကြီးကခုံးကျော်တရားတို့ကိုပောက်ခွဲမှုတွေပြုလုပ်ခဲ့တဲ့သူတွေပဲဖြစ်ပါတယ်။အဲဒီချိန်မှာဇင်းလင်းခေါ်ကျွယ်ကြီးဟာဆရာဝန်တစ်ယောက်ဖြစ်ပါတယ်။အိမ်အောင်တဲ့တူဖြစ်ပြီးကလေးတယောက်ရှိပါတယ်။တေခန်ခင်းခင်းကျွဲကိုခင်းလေးဟာသူနာပြုဆရာမတူဖြစ်ပါတယ
်။နောက်ပြီးတော့ဒီမှာဒီဖြစ်စဉ်မှာပါဝင်တဲ့ဒေါက်တာဇင်လင်းနဲ့သူနာပြုဆရာမမတ်ခင်းခင်းကျွဲတို့နဲ့ပတ်သက်ပြီးတော့ရောဘာတွေများထပ်ပြောတာရှိပါလဲဗျ
။သူကဒီသူရှင်းပြတဲ့အချိန်မှာပါတဲ့ဒေါက်တာဇင်လင်းဒီတနက်တနက်နဲ့ကိုင်းဆင်းလာပြီးတော့ပြစ်တယ်ဆိုတဲ့ဒေါက်တာဇင်လင်းနဲ့နောက်ဒီတနက်တက်ကိုင်းနဲ့ဆိုတဲ့တူနာရူဆီယာမအမျိုးသမီးကသူတို့ကသူတို့နှစ်ယောက်ဟာအဲဇုံတွဲတွေဖြစ်တယ်လို့သူကပြောတယ်သူတို့နှစ်ယောက်ဟာလူမှုရေးဖောက်ပြန်နေတဲ့ဇုံတွဲဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့ဒီဒေါက်တာဇင်မင်းဆိုတဲ့မျိုးသားကကလေးတယောက်ရှိပြီးတော့သူဇနီးတယောက်ဇနီးရှိတယ်လို့အဲဘုရားဆောင်မင်းထောင်းကသူစုံစမ်းသည်စုံစမ်းရဲ့အရာသိရတယ်လို့ပြောပါတယ်ပြီးတော့အဲ့ဒီသူရဲ့ဇနီးကိုစုံစမ်းမေးမြန်းဖို့အတွက်ဒီအမှုနဲ့လုံးဝသက်ဆိုင်ခြင်းမရှိဘဲနဲ့စုံစမ်းမေးမြန်းဖို့အတွက်သူတို့ခေါ်ထားတယ်ခေါ်တဲ့အခါမှာလည်းစစ်စစ်မေးမြန်းတဲ့အခါမှာလည်းဒီဇနီးတဲ့ဟာဒီအမှုနဲ့ပတ်သက်ခြင်းမရှိဘူးဒါပေမဲ့လုံခြုံရေးရစစ်စစ်မေးမြန်းနေတယ်ဖမ်းဆီးထားတာလုံးဝမဟုတ်ဘူးဆိုပြီးတော့သူကဒီနေ့ကျွန်တော်တို့ဒေသရှင်လင်ပွဲမှာပြောပြပါတယ်ဗ
ျတခါမေလ24ရက်နေ့ကလေးကဖမ်းဆီးထားတဲ့ Frontier မြန်မာသတင်းဌာနရဲ့အုပ်ချုပ်မှု Editor American နိုင်ငံသား Danny Fenster ရဲ့လက်ရှိအခြေအနေသူ့ကိုစစ်ဆေးနေတဲ့ကိစ္စနဲ့ပတ်သက်လို့လဲ VOA သတင်းတော်ကိုစီသူကမေးမြန်းခဲ့ပါတယ်
။ Frontier Magazine မှာလုပ်ခဲ့တဲ့ဒီ American သတင်းတော်ပေါ့နော်ဒီအုပ်ချုပ်မှု Editor Danny Fenster ကိုဖမ်းထားတာကြာပြီဆိုတော့ကျွန်တော်တို့ကလည်းကျွန်တော်လည်းဒီနေ့သတင်းစာရှင်းလင်းပွဲမှာခွင့်ရအောင်ကျွန်တော်မေးကြည့်ပါတယ်။အဲ့တော့ဗိုလ်ချုပ်စော်မင်းထွန်းကတော့သူဟာကျမကြီးကောင်းမွန်တဲ့အခြေအနေရှိပါကြောင်းနောက်ကာကွယ်ဆေးထိုးဖို့မထိုးဖို့ကတော့ဒီကာကန်ရှင်ရဲ့ဆုံးဖြတ်ချက်ဖြစ်တာကြောင့်အဲဒီကိစ္စတော့သူတို့ရှင်းရှင်းလင်းလင်းမသိရသေးဘူးပြီးတော့သူ့ကိုဆွဲတင်ထားတဲ့အမှုတွေအကြောင်းကိုတော့ကျွန်တော်မေးကြည့်တဲ့အခါမှာဘုချုပ်စော်မင်းထောင်းကအခုလိုပြောတယ်ခင်ဗျာ
သတင်းတော်များနဲ့ပတ်သက်လို့ကတော့ကျွန်တော်သတင်းတော်များသည်သတင်းတော်အုပ်ကိုဒါလုတ်တယ်ဆိုရင်သတင်းတော်အုပ်ကိုဒါလုတ်တယ်သတင်းတော်အုပ်တိုင်းဒါမျက်မျက်တတလုတ်တယ်ဆိုရင်ကျွန်တော်ဖန်ဆီးဖြစ်စေစရာအကြောင်းမရှိပါဘူးသူ့အနေနဲ့ကတော့တဲ့တော့လုပ်ငန်းနေတဲ့ကြော်လွန်ဆောင်ရွက်ခဲ့တဲ့အရာရှိတော့စစ်ဆေးကြတာရှိပါတယ်။ကျားမကြီးအခြေအနေကောင်းမှန်ပါလေ။ကိုဗစ် -19 စေးထိုးခြင်းမထိုးခြင်းနဲ့ပတ်သက်လို့ကတော့အကျဉ်းတော်မှာရှိနေတဲ့အကျဉ်းသားများအချုပ်သားများအားလုံးကိုကိုဗစ် -19 စေးထိုးနိုင်ပေးတယ်ရှိပါတယ်။ထိုးခြင်းမထိုးခြင်းဒီသူ့ဆန္ဒတော်ဖြစ်ပါတယ
်။လက်ရှိကသူ့ကိုဘာမှုနဲ့ဆွဲထားတယ်လို့ရောတိတိကျကျဖြေသွားတာရှိပါလား။
အဲကျွန်တော်ကရှင်းရှင်းလင်းလင်းအမှုကြောင့်ရှင်းရှင်းလင်းလင်းများသိရမလားလို့ကျွန်တော်ထပ်မေးတဲ့အခါမှာတော့သူကဒါကသတင်းတောက်ပေါင်ကိုကြော်ပြီးတော့ကျူးလွန်ထားတယ်ဆိုတော့သိကြတယ်။သို့တော့သူတို့စစ်ဆေးမင်းများနေတဲ့ဒီဈေးဖြစ်တဲ့အတွက်အမှုကိုဆွဲတင်တယ်ဆိုတော့သိကြနေတယ်။ဒါပေမဲ့အမှုအသေးစိတ်ကိုတော့သူကနောက်မှပဲပြောပါမယ်ဆိုပြီးတော့ကျွန်တော်ကိုအဲတိတိကျကျရှင်းရှင်းလင်းလင်းပေးမတော်ဘူးခင်ဗျ။
ဒီနေ့နေပြည်တော်မှာပြုလုပ်တဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ပြည်ဝသတင်းတောက်ကိုစီသူပြောသွားတာဖြစ်ပါတယ်။ VOA ကနေခြားသောရင်းနေညပိုင်းမြန်မာဘာသာအစီအစဉ်လေးကိုည10:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတစ်ခါတော့ဒေါင်ဆန်းစုကြည်ရဲ့စီပွားရေးအချံပေးရှောင်းတာနောရဲ့အမှုအခြေအနေကိုပြောပြပေးကြပါမယ်။ Australia နိုင်ငံသားရှောင်းတာနောနဲ့ဒေါင်ဆန်းစုကြည်အပါအဝင်၅ဦးပေါ်ဆွဲဆိုထားတဲ့အမှုအတွက်ရှင်းနေရင်းနဲ့အမှုတွေတီးကြားတွေးဆုံဆွေးနွေးခွင့်ရဖို့ဒီကနေ့ရှောက်လဲချက်ပေးခဲ့ကြပြီးတော့ဆုံးဖြတ်ချက်တော့ထွက်မလာသေးပါဘူး။ဒီနေ့တရားရုံးအခြေအနေကိုဒီရန်ကုန်ကလာတဲ့သတင်းကိုမခင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်ဗျာ
။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်နဲ့အစိုးရအဖွဲ့ဝင်ဟောင်း၃ဦးကိုထောင်နှံ၁၄နှစ်အထိချမှတ်နိုင်တဲ့နိုင်ငံတော်လွှတ်အပ်ဥပဒေချိုးဖောက်မှုနဲ့စစ်ကောင်စီကတရားစွဲဆိုထားပြီးဒီကနေ့မှဒုတိယအကြိမ်ကြားနာတာဖြစ်ပါတယ်။ ဒီနေ့မှာတော့ဆွဆွဲခင်ရသူတွေရဲ့အခွင့်အရေးအရာအမှုတွေနဲ့ရှင်းနေတွေအမှုကိစ္စတီးတန့်ဆွေးနွေးနိုင်ရေးနဲ့ပတ်သက်လို့ရှင်းနေတွေဘက်ကတင်ပြချက်ကိုတရားရုံးကလက်ခံကြားနာခဲ့တယ်လို့တရားလွှတ်တော်ရှင်းနေဦးခမောင်စောက VOA ကိုပြောပါတယ
်။ရှင်းတယ်အမှုပါရှင်းတယ်ပါငါပါဗျာ။အော်ဘီဆေးဆက်တိုက်တယ်ဘဝကြောင့်သတိရလာပါလေကျန်တဲ့၄ယောက်လည်းလာပါလေဒီရုံးရှိနေလာတယ်နော်ရုံးရင်းကိုနှစ်ပတ်တခါလုပ်ပြီးပိုအပြန်ရှိတယ်ရှင်းပြပါလေဒါမယုံကအဲ့ရောက်တော့ဒီလက်မခံပါဘူးဒီတစ်ပတ်တခါလည်းအရင်ရုံးရင်းလေးမှာအမှုတွေမရှိနေပြည့်စုံပြီးပြေချာအဲ့ဒါရန်ကုန်အစီအပိုင်းရှိနေတရားရုံးမှာပြင်ပြထားပြီးသားရှိတာအဲ့ဒီဒီစားရင်ချက်လေးပြပေးလို့ရုံးရင်းမှာလာပါလို့ပါလေကြောင့်သတိရရဲ့ရှိစရာချက်လေးကိုရေးသားချက်လေးကိုပြင်ပါလေကျောင်းတောင်ရဲရှိနေရတယ်နှုတ်နဲ့ကြောက်လေးကိုပြင်ပါလေ။နောက်ဦးရှင်ရဲ့ကျင့်နေရတယ်ပဲနှုတ်နဲ့ကြောက်သေးပါလား။အဲ့တော့အဲ့မှာနှုတ်နဲ့ကြောက်လေးရဲ့ဒီနဲ့စီမီကိုအစီပင်းကြရင်စာနဲ့ကြီးစားပြီးတော့ကြောက်လေးကိုပြင်လို့ပြောပြီးတော့အဲ့လိုလုပ်ရမယ်အလေးချောင်းပြောပါလား။အငုံခရိုင်တရားရုံးမှာတော့မပြတ်သေးတဲ့လုပ်ငန်းလေးကိုဆက်တာပေါ့
။ဒီနေ့ရုံးချင်းမှာလည်းရှိနေတဲ့အမှုတွေတီးတန့်တွေ့ခွင့်မရခဲ့ဘူးလို့ရှင်တွေကပြောပါတယ်။ဒီမှုကိုဆွဆွဲခံရတဲ့သူတွေများတာမို့ဆွဆွဲခံရသူတွေအတွက်ရှေ့နေအဖြစ်ဆောင်ရွက်ဖို့ပါဝါတင်မဲ့ရှေ့နေတွေလည်းလာလာမှာတရားခွင်နဲ့ဝင်မဲ့ရှေ့နေ10ဦးကျော်ရှိခဲ့ပါတယ်။ဝင်ရောက်ခွင့်ရရေးမှာလုံခြုံရေးအကြောင်းပြချက်အရာဆိုပြီးလုံခြုံရေးတွေဘက်ကကန့်သက်တာကိုကြုံခဲ့ရတယ်လို့ရှေ့နေတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့ရှေ့နေတွေကတရားရုံးကိုတင်ပြခဲ့ပြီးနောက်ရုံးချင်းတွေမှာကန့်သက်မှုမဖြစ်အောင်လုပ်ပေးဖို့တရားရုံးကညွှန်ကြားထားတယ်လို့ပြောပါတယ်။ဒီမှုမှာဒေါ်ဆန်းစုကြည်နဲ့ရှောင်းတာနာအပါအဝင်စီမံဘဏ္ဍာဝန်ကြီးဟောင်းတွေဖြစ်တဲ့ဦးစိုးဝင်းနဲ့ဦးကျော်ဝင်းဒုဝန်ကြီးဦးဆက်အောင်တို့ကပါတရားစွဲဆိုထားတာဖြစ်ပြီးတော့ရှောင်းတာနာကိုဦးတည်ဆွဲဆိုတဲ့အမှုလည်းဖြစ်ပါတယ်။လက်ရှိမှာရှောင်းတာနာဟာနိုင်ငံတော်လွှင့်ဝဲချက်အဥပဒေချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ပါတရားစွဲဆိုခံထားပါတယ်။သူ့ကိုပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့နေပြည်တော်မှာရုံးထုတ်စစ်ဆေးတဲ့အချိန်ကကျွန်တော်ဩစတြေးလျတန်ယုံကအရာရှိတွေနဲ့တွေ့ခွင့်မပေးခဲ့ဘူးလို့ဩစတြေးလျနိုင်ငံသားရေးနဲ့ကုန်သွယ်ရေးဆိုင်ရာ DFAT ဌာနပြောခွင့်ရက ABC သတင်းမှာပြောထားတာရှိပါတယ်။ဒီနေ့ဒုတိယအချိန်ရုံးထုတ်စစ်ဆေးတာမှာလဲဩစတြေးလျတန်ယုံကအရာရှိတွေနဲ့တွေ့ခွင့်မရခဲ့ဘူးလို့ဦးခမောင်စောကပြောပါတယ
်။တို့ဩစတြေးလျတန်ယုံကလာရေးပြောပါတယ်။ဒီငွေမရပါဘူး။ထိတ်ကြတယ်ကုန်သွယ်မပေးပါဘူး။
ဘာကြောင့်တွေးခွင့်မပေးတာလဲဆိုတာစစ်ကောင်စီဘက်ကထုတ်ပြန်တာမရှိသလိုဩစတြေးလျတန်ယုံကရောရှောင်းတာနာရဲ့ရှေ့နေတွေကပါမှတ်ချက်ပေးဖို့ညင်ပါတယ်။ရှောင်းတာနာအပေါ်မှာစစ်ကောင်စီကတရားစွဲထားတာနဲ့ပတ်သက်လို့ဩစတြေးလျဆူရဘက်ကမျှတဲ့တရားစီရင်မှုရနိုင်ခြေအပေါ်တန်လျာဖြစ်ရတဲ့အကြောင်းထုတ်ဖော်ပြောဆိုထားသလိုဩစတြေးလျဆူရအနေနဲ့ပမောကရှောင်းတာနာရဲ့အမှုနဲ့ပတ်သက်ပြီးတရားရုံးငင်းနှန်းကိုတက်ရောက်ခွင့်ရဖို့ရောအချိန်မီအကြံပေးခွင့်ရဖို့ကိုပါတောင်းဆိုထားပါတယ်။အသက်58နှစ်အရွယ်ပါမခတာနယ်ဟာဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်လှုပ်ဆောင်ခဲ့ပြီးဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးတော့9ရက်အကြာမှာဖမ်းဆီးခံရတာဖြစ်ပါတယ်။နိုင်ငံတော်လူ့ဝဲအဥပဒေနဲ့ရှောင်းတာနာကိုအဓိကထားပြီးတရားစွဲဆိုတာမှာဘယ်လိုဆက်ဆက်မှုနဲ့ဒေါ်ဆန်းစုကြည်ကိုပါချက်ပြီးတရားစွဲထားတာလဲဆိုတာနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေပြည်ပတ်ကတိတိကျကျမသိရသေးဘူးလို့ရှင်းနေတွေကပြောပါတယ်။ဒီအမှုကိုလာမယ့်အောက်တိုဘာလ9ရက်နေ့မှာဆက်လက်ကြားနာမှာပါ။ဒေါ်ဆန်းစုကြည်ကိုတော့အကြီးလိုက်စားမှုဆိုင်ရာအမှု၅မှုနဲ့တရားစွဲဆိုထားတာမှာအမှု၄မှုကိုနေပြည်တော်အထူးတရားရုံးမှာမနက်ပြန်စတင်ကြားနာမှာဖြစ်ပါတယ်။ဒီ၄မှုကိုတစ်ပတ်ကြာတခါတောက်ကြာနေတိုင်းစစ်ဆေးသွားမှာဖြစ်ပါတယ်။ရန်ကုန်မှာချက်မှန်စွဲဆိုထားတဲ့အကြီးမှုကိုလည်းနေပြည်တော်မှာပြောင်းစစ်ဖို့ရှိနေပါတယ်။ဘယ်တော့ပြောင်းမလဲဆိုတာတော့အတိအကျမသိရသေးပါဘူး။အသက်86နှစ်အရွယ်ဒေါ်ဆန်းစုကြည်ကိုစစ်ကောင်စီကအမြင့်ဆုံးထောင်ဒဏ်စုစုပေါင်း190နီးပါးအထိချမှတ်ခံရနိုင်တဲ့ဥပဒေတွေနဲ့တရားစွဲဆိုထားတာဖြစ်ပါရဲ့ရှင်
။ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးကြံပေးရှောင်းထန်းတော်နဲ့သူ့ရဲ့အခြေအနေတွေတိကျတွေ့ခွင့်မရသေးတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုမတ်ခင်ဖြူပြေးပြောပြသွားတာဖြစ်ပါတယ်။ဒီရွေကနေခြားတော်လေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကို90နာရီအထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အဲ့ဒီခါကြာရင်တော့ဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်ကျမကြီးကန္နာနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။သောရရှင်နေနေနဲ့ VOE မြမပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese@voenews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်ခင်ဗျာ
။ VOE မြမပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOE Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOE Burmese လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထောက်လွှင့်နေတဲ့အစီအစဉ်တွေကိုထောက်လွှင့်နေချိန်မှာကြားရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32နဲ့58တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်ဒီမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ဒီထဲမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောက်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ဒီထဲကမှအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ Australia, Britain, American တို့ပါဝင်တဲ့ AUKUS ကာကွယ်ရေးအဖွဲ့တီထောင်တာဟာဒီမိုကရေစီစနစ်နဲ့တပါတီအာဏာရှင်စနစ်ရဲ့မဟာဗျူဟာစစ်ပွဲဖြစ်ကြောင်းဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။ကိုဗစ်ရောဂါစတင်ပြန့်ပွားတာကိုစုံစမ်းစစ်ဆေးဖို့ဩစတြေးလျအစိုးရတောင်းဆိုခြင်းကစပြီးတရုတ်နဲ့ဆက်ဆံရေးအစီအမပြေဖြစ်လာတယ်လို့ပြောနိုင်ပါတယ်ဒီတော့တွင်လွန်ခဲ့တဲ့ဗီလာကတရုတ်ပင်လယ်အရှေ့ပိုင်းမှာအမေရိကန်ဂျပန်ပြင်သစ်တို့ကျင်းပတဲ့ရေတပ်စီရေးလေ့ကျင့်ခန်းမှာဩစတြေးလျပါဝင်လာတာဟာတရုတ်အတွက်မကျေနပ်စရာဖြစ်လာပါတယ်။စစ်အင်အားမဖြစ်စလောက်သာရှိတဲ့ဩစတြေးလျကိုလူဆိုက်စရာမလိုဘူးလို့တရုတ်ကွန်မြူနီရဲ့ Global Times မှာရေးသားကြပါတယ်။ဩစတြေးလျ၊ဗြိတိန်နဲ့အမေရိကန်ဩကတ်စ်မဟာဗိတ်ဖွဲ့တဲ့အခါမှာတရုတ်တုံ့ပြန်မှုဟာပြင်းထန်လာပါတယ်စက်တင်ဘာ15ရက်နေ့ကကျင်းပတဲ့ online သတင်းစာရှင်းလင်းပွဲမှာစိတ်တူသဘောတူတွေဖြစ်တဲ့အမေရိကန်ဗြိတိန်နဲ့ဩစတြေးလျဟာသူတို့ယုံကြည်ချက်ကိုကာဝယ်ဖို့နဲ့လုံခြုံရေးဖွံ့ဖြိုးရေးမြင့်တင်ဖို့အတွက်သုံးနိုင်ငံကာဝယ်ရေးမဟာမိတ်ဩကတ်ကိုတည်ထောင်တယ်လို့ဖော်ပြပါတယ်တရုတ်အန်ဒီရဲ့ကြီးမားတာတာကိုမပြောပေမဲ့တရုတ်ကိုဟန်တားဖို့စစ်ဘရင်စကားနဲ့ဆိုရင်ခွေထားဖို့ရွေလာလို့မြင်ကြပါတယ်တရုတ်ရဲ့ပေါကပလမ်းကြောင်းကိုအနောက်တိုင်းမှာတင်ဟာမကင်းဖြစ်နေတာကြာပြီးဖြစ်ပေမဲ့မြန်မာပြည်လိုနိုင်ငံလေးတွေကတော့အခွင့်အလမ်းလို့မြင်ကြပါတယ
်တရုတ်အစိုးရရဲ့ပေါကပလမ်းကြောင်းစီမံကိန်းဟာအာရှပစိဖိတ်ဒေသကနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုမြင့်တင်ပေးနေတယ်လို့ဗိုလ်ချုပ်ကြီးမင်းအွန်လိုင်းကကိုကြိမ်မြောက်မော်စကိုနိုင်ငံတကာလူညွန့်ရေးညီလာခံမှာဇွန်လ23ရက်နေ့ကပြောပါတယ်အာရှပစိဖိတ်ဒေသမှာအင်အားကြီးနိုင်ငံတွေမဟာဗျူဟာပြိုင်ဆိုင်လို့ဒေသတွင်းပြည်ပကကြီးထွားလာမယ်လို့ခန့်မှန်းပါတယ်။ဒီမိုကရေစီလူအခွင့်အရေးကိုအကြောင်းပြပြီးပြည်တွင်းရေးမှာဝင်ရောက်ဆက်ဖက်ချဲလေတာမျိုးကိုလည်းအများကြီးတွေ့ရလိမ့်မယ်လို့ဆိုပါတယ်။နိုင်ငံအချို့ဟာသူတို့နဲ့မတူတဲ့နိုင်ငံရေးစနစ်နဲ့အတွေးခေါ်တွေကိုလွှမ်းမိုးဖို့ဤလမ်းမျိုးစုံနဲ့အစဉ်တစိုက်ကြိုးပမ်းနေတယ်လို့လည်းတက်ချုပ်မင်းအောင်နိုင်ကမော်စကိုညီလာခံမှာပြောသွားပါတယ်။မြမအရေးမှာမဆက်ဖက်ကြဖို့တည်ပြီးထားတာဖြစ်ပါတယ်။
မြမပြည်တွင်းပြပရေးရမှာတရုတ်ကအရေးကြီးတဲ့အခါကပါဝင်နေတာမို့တရုတ်အခြေအနေဆိုးဝါးလာရင်မြမပြည်မှာကြရိတ်ရိုက်လာမှာကိုစစ်အစိုးရစိုးရိမ်နေပုံရပါတယ်ပြပကဆွတ်ဖက်လာမှာကိုတတ်ချုပ်ကြီးစိုးရိမ်နေတာထင်ရှားပါတယ်ရိုးသားတဲ့ဒီမိုကရေစီစနစ်ကိုအကောင့်ထည့်ဖော်ခြင်းလို့စစ်အာဏာသိမ်းရတယ်လို့ပြောတာကတော့ဒီမိုကရေစီကျင့်သုံးသူတွေလက်ခံနိုင်စရာအကြောင်းမရှိပါဘူးဒီမိုကရေစီနိုင်ငံသုံးနိုင်ငံရဲ့ AUKUS အဖွဲ့ဟာစစ်အာဏာရှင်အတွက်ဝင်တုံစရာဖြစ်နေပါတယ်။အရင်ကလည်းသတင်းဖလှယ်မှုဖွဲ့ထားတဲ့ Five Eyes အဖွဲ့မှာအင်္ဂလိပ်စကားပြောတဲ့နိုင်ငံတွေသာပါဝင်ပါတယ်။ယုံကြည်မှုကိုအခြေခံတဲ့လုပ်ငန်းတွေမှာယဉ်ကျေးမှုအခြေခံတူညီတာကိုဦးစားပေးတာများပါတယ်။တမိုင်းဟာနိုင်ငံတကာဆက်ဆံရေးမှာရောင်ပြန်ဟနေပါတယ်။
ဒီဇယ်သုံးရင်ငုတ်တင်မော်တွေပြင်သစ်စီကဝယ်ယူဖို့အစီအစဉ်လုပ်ပြီးတော့ပြင်သစ်နဲ့အတူစီရေးလိကျင့်ခန်းလုပ်ပြီးမှ AUKUS မဟာမိတ်အဖွဲ့မှဝိုင်းပယ်ခံရတာကိုပြင်သစ်ကမကြည်မချမ်းဖြစ်သွားပါတယ်ပြင်သစ်ကိုမယုံသလိုဖြစ်သွားပါတယ်အမေရိကန်ရဲ့အနုမြူစွမ်းရင်သုံးရင်ငုတ်တင်မော်နဲ့ထောင်လိုင်းဤပညာရဖို့ဩစတြေးလျအတွက်ပိုရေးကြီးပါတယ်အနုမြူစွမ်းရင်ရင်ငုတ်တင်မော်တွေရလို့ဩစတြေးလျဟာတရုတ်ထက်ပိုပြီးအားကောင်းမှာမဟုတ်ပါဘူးဒါပေမဲ့အမေရိကန်အနုမြူရင်ငုတ်သင်းမောတွေဩစတြေးလျမှာဆက်ကပ်နိုင်တာဟာတရုတ်အတွက်ရဒက်မအေးစရာဖြစ်လာနိုင်ပါတယ်။ဩစတြေးလျကတမကတွေဖြစ်တဲ့သင်းမောသားတမကနဲ့လျှက်စစ်အလုပ်သမားတမကတွေကတော့အနုမြူရင်ငုတ်သင်းမောစီမံကိန်းဟာတိုင်းပြည်အတွက်အကျိုးမရှိဘူးလို့သုံးသပ်ကြပါတယ်။
အင်္ဂလိပ်အမေရိကန်နဲ့တရုတ်ကုမ္ပဏီဟာအခြေခံအတွေ့အခေါ်ကွဲပြားခြားနားပါလေ1950ကဖြစ်ပေါ်တဲ့ကိုရီးယားစစ်အတွင်း6ချုံတိုက်ပွဲမှာအမေရိကန်တပ်တွေအရင်နိုင်သွားပြီးမော်စီတုံးရဲ့ပြည်သူစစ်တပ်အောင်ပွဲခါနာကိုအခုတည်းကတရုတ်ကဂုဏ်ယူနေပါတယ်ကိုရီးယားစစ်ပွဲအနှစ်80ပြင်းတည်းမှာ6ချုံစိတ်ကမွေးကြဖို့တံပရရှီချင်းဖင်ကဩဝါဒစကားပြောကြားသွားပါတယ်အမေရိကန်နဲ့အင်္ဂလိပ်ကတော့ပထမနဲ့ဒုတိယကမ္ဘာစစ်မှာအောင်ပွဲခါနာကိုသာဂုဏ်ယူကြပြီးကိုရီးယားစစ်ကိုတော့မစ်ပြလို့ရပါတယ်။မော်စီတုံးကစ်ကတကားပိတ်ဝါဒကျင့်သုံးတဲ့တရုတ်နိုင်ငံကိုတကားဖွင့်နိုင်အောင်အမေရိကန်ကကူညီခဲ့ပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးအဆင်ပြေလို့တရုတ်ကွန်မြူနီဟာအရင်းရှင်ဖြစ်လာတာပါ။အမေရိကန်နဲ့ဆက်ပြီးရင်တရုတ်ပြည်အကြီးအကျယ်ဒုက္ခရောက်သွားနိုင်တာကိုချောင်းချုံစိတ်သက်ရှိသူတွေသိကြပါတယ်။တရုတ်ရဲ့တပါတီအာဏာရှင်စနစ်နဲ့အင်္ဂလိပ်အမေရိကန်ဒီမိုကရေစီစနစ်ဟာကွဲပြားတာမှုစစ်ဆက်ညှိနှိုင်းမှုခက်ခဲစေပါတယ်။မျက်မှောက်ကသမိုင်းကိုလေ့လာရင်ဒီမိုကရေစီနိုင်ငံအချင်းချင်းစစ်မဖြစ်ကြပေအာဏာရှင်နိုင်ငံတွေနဲ့သာစစ်ဖြစ်တာတွေ့ရပါတယ်ခင်ဗျာ
။ဝန်ခင်တင်ဆက်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။တိုင်းသတင်းတော်အစီအစဉ်ကိုမကြာခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID အလွန်အရေးပြက်ကူထုံးကိုပြောပြထားပါတယ် COVID-19 အကူတစ်ခေါက်ဖြစ်ပြီးအိမ်မရတာအတွက်အဓိကကူထုံးနှစ်ခုကိုသိဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်တစ်ခုကတော့တိုင်းပြည်ဆွေးနွေးနှစ်သိမ့်အားပေးတာကောင်ဆယ်လင်းဖြစ်ပြီးတော့ဘယ်လိုလုပ်ပေးသင့်ပါလဲနောက်တစ်ခုဆေးပေးတာမှာလဲဘာတွေသတိထားသင့်ပါသလဲဒီကြောင့်ကိုတော့ဩစတြေးလျအခြေစိုက်စိတ်ချမ်းမာရေးအထူးကူသမားတော်ကြီးနဲ့ဒီမှာဆေးတက်ကသူတွေရဲ့ဂုံနူးဆောင်ပါမောက်ခဒေါက်တာရေမွန်တင့်ဝေကိုကိုဝင်းမင်းကမိ мян တင်ပြထားပါတယ်ဗျာ
โอเคအထူးကူဆရာဝန်ကြီးဒေါက်တာရေမွန်တင့်ဝေခင်ဗျာကျွန်တော်တို့ဒီကိုဗစ်ဖြစ်လာပြီးအိမရတာနဲ့ပတ်သက်လို့ဘလူးဘက်ပုံဖြစ်ရတဲ့အကြောင်းကိုပြီးခဲ့တဲ့တစ်ပတ်ကပြောပြီးမှာဒီတစ်ခေါက်တော့ဆရာရေဘလို့ကုစားဖို့ကိုပြောမှာမို့အရေးကြီးဆုံးကိုဆရာပါဆက်ရှင်းပြခြင်းလ
ေအဲ့ဒီပြောတဲ့အတွက်ကြောင့်ခုထုံးကပါလဲဆိုလို့ရှိရင်တော့ဒီလိုအခက်ခဲကြုံပြီးတော့စိတ်ချောက်ချပြီးတော့စိတ်ကကြပြီးတိတိဖြစ်လာနိုင်တယ်အဲ့လိုအချိန်မှာအလိုအဆုံးအချိန်တစ်ခုဟာသူ့ကိုနားလည်မှုပေးနိုင်တဲ့ဆွေးနွေးပေးနိုင်တဲ့ emotional support ပေးရမယ့်အနေအထားအရေးကြီးဆုံးဖြစ်တဲ့အချိန်မှာဒီအချိန်မှာအထူးကြံသွားပြီးတော့သူ့မှာရှိုးပါတဲ့တက်ရောက်မှုကြီးအများလုံးအကြီးတော့အဲ့လိုမပြောတော့ဘူးအဲ့ဒီမှာကျွန်တော်တော့သူပြောချင်တာကလူတူနဲ့တူမတူဘူးဆိုတာကျွန်တော်ပြောချင်တယ်။တချို့ကပုံပြီးခံနိုင်ရင်ရှိတယ်။စိတ်အကြမ်းမှရေပိုကောင်းတယ်။တချို့ကတော့ underlying problem ငကိုရေကကြောက်တဲ့လူ၊လန့်တဲ့လူ၊ generalized anxiety ဘာလို့ဖြစ်တဲ့လူ။နော်ကိုယ့်အနေကိုလည်းယုံကြည်မှုစိတ်မရှိတဲ့လူ။သူများကလည်းမိသားစုကိုပြီးခိုး psychologically ပြီးခိုးတဲ့လူပေါ့လေ။ independent မဖြစ်တဲ့အဲ့လိုလူတွေကြတော့ပိုဆိုးတဲ့ခါကျတော့အဲ့လိုပြောတဲ့ဥစ္စာရဲ့ဟိုအကြောင်းတွေအဲ့အကြောင်းတွေပေါ့လေ
။ဟုတ်ကဲ့ဆရာ။အဲ့တော့ဘယ်လိုကုစားပေးနိုင်မလဲဆရာ
။ကျွန်တော်ခုနပြောတဲ့အချက်လက်ကလေးတွေကိုနားလေသဘောပေါက်ပြီးတော့အခွင့်အရေးရလို့ပေါ့လေ။တွေ့ခွင့်ရတယ်။ဓမ္မမလို့ဆက်လည်းပဲတွေ့ခွင့်မရဘူးဆိုရင်တော့မှ virtual ပေါ့လေ။ကျွန်တော်အခုကတော့ဒီ tele health လို့ဟာမျိုး internet ကနေပြီးတော်တော်စုံပြေးဖို့ပြောဆိုဖို့အဲ့ဒီအခွင့်အရေးရဖို့လိုတယ်။ဘာကြောင့်သူက they have to stay connected with people you know do to check it တဲ့လူတွေရဲ့အားပေးမှုတွေ့ဆုံမှုအဲ့ဒါအရေးကြီးဆုံးအချက်ဖြစ်တယ်ဓမ္မတိတ်ကအားရတယ်အဲ့ဒါကိုကျွန်တော်တို့ကြိုးစားပြီးတော့လုပ်ပြရမှာပေါ့နော်အားပေးစကားပြောတော့အဲ့အားပေးစကားပြောတဲ့အချိန်မှာအရေးကြီးဆုံးအချက်ကသူ့ကို sympathy ဖြစ်ုံလေးနော် sympathy ဆိုတာကတနာတာပေါ့လေဖြစ်မှဖြစ်ရလေလို့အဲ့ဒီဟာသွားပြီးတော့ပြောပြရုံလေးတခုကမတုံ့တော့ဘူးခင်ဗျဘာကြောင့်လဲဆိုတော့သူဖြတ်တန်းခဲ့ရတဲ့အတွေ့အကြုံကြီးဟာကြီးမားလာတယ်သူခံစားချက်ကိုစိတ်ချယုံကြည်တဲ့သူပြောပြခြင်းပဲဒါမှသူ့ရှင်တဲ့ဟာပေါ့သွားမယ်လေအဲ့ဒီဟာကိုအခုရေးကိုရဖို့တည်းဆိုလို့ရှိရင်တနာပါတယ်တော့အစီအမပြေဖြစ်သွားတာပဲအစီမကောင်းပါဘူးအဲ့လိုပြောတာတခုတည်းတော့သူ့ပါသက်သာမှုမရနိုင်ဘူးဘာသက်သာမှုပြင်းနိုင်လဲဆိုရင်သူ့ခံစားချက်ကိုနားလေတယ်ဆိုတာကိုပြသနိုင်ရမယ်သူပြောတာကို attentively listen လုပ်ရတာပေါ့နော်သူ့ခံစားချက်ကိုအဲ့မှာသူကပြောချင်တဲ့စိတ်ပေါ်လာတယ်ဆက်ဆက်ပြောမယ
်အားရစိုက်ပြီးတော့ကိုခံစားရတယ်လို့မျိုးပေါ့နော
်အဲ့လိုပြောသူ့နေရာ
အလားတူခံစားရတယ
်ဟုတ်ကဲ့သူ့နေရာကိုကဝင်ပြီးတော့ပေါ့လေသူကမှအဲ့တော့အာဒါတော်လေးကိုကိုယ်ရံနဲ့အဲ့လိုဆိုလို့ဆိုတော့အဲ့လိုဖြစ်မှာပဲပေါ့နော်ဒီလိုဖြစ်တဲ့ဥစ္စာကဘလို့နားလေတယ်ဆိုတော့သူကပြတ်သပေးလိုက်လို့ရှိရင်သူ့ရဲ့ခြေထဲမှာခံစားရရပေါ့ပေါ့နိုင်တယ်အဲ့ဒါကိုကျွန်တော်က psychologically emotional ventilation ကိုခေါ်တယ်။
Okay စိတ်ထဲမှာအသက်ရှူဖို့ရတာတော့ဗျာနော
် Okay အသက်ရှူဖို့ရတော့ဒါဆို counseling method ကအဓိကအချက်ပဲလေ။အဲ့တော့ professional counseling ရှိလို့ဆိုတာကောင်းတာပေါ့နော်။အဲ့ဒါမျိုးမရှိတဲ့ဆရာဝန်တော်လည်းကောင်းစာမန်လူကလည်းမိတ်ဆွေပေါင်းတွေကလည်းသူနဲ့ဆက်ဆံတဲ့နေရာမှာသူ့ရဲ့အထက်မှာဟာကိုစိတ်ကခံစားချက်တွေကိုထုတ်ဖော်ပေးဖို့တယ်။အဲ့ဒါကိုပံ့ပိုးပေးဖို့ support လုပ်ပေးဖို့ပေါ့လေ။ဒီပြောတဲ့စကားကိုလိုက်နားထောင်တာပေါ့နော်။အဲ့လိုလုပ်ပေးခြင်းအားဖြင့်အမှန်လေးပြောတာနားထောင်ပြီးတော့မှကိုကသူ empathetic ဖြစ်တာပေါ့သူဖြစ်တော့ခံစားနိုင်ပါလေဆိုတော့ကိုကိုယ်လည်းခံစားသူခံစားပါလေနားလေပါလေဒါ immediate ကြီးကျယ်တဲ့ trauma ကြီးပဲအဲ့ဒါကိုဖြတ်သန်းနေရတာကိုကနည်းနည်းတော့တော့တတ်ပြီးနဲ့ဖြတ်သန်းလို့မရဘူးအခုလုပ်နေတာဆိုတော့အဆင်ပြေပါလေအဲ့ဒီသဘောမျိုးကိုကပြတ်သားပေးနိုင်ရင်သူ့ကိုတက်တမှုရပါတယ်တချို့ဆိုလို့ရှိရင်အဲ့ဒါနဲ့ကိုတက်တမှုရပါတာရှိတယ်
ဟုတ်ကဲ့နောက်ရောဆရာကြီးဘယ်လိုကုစားပေးနိုင်သေးလဲ
နောက်အရေးကြီးဆုံးချက်ကတော့အိပ်ဖို့လိုရဆိုလို့ရှိရင်သူ့မှာရှိတဲ့ anxiety တွေကိုကြောက်လန့်ထိတ်လန့်တဲ့ဟာတွေကိုမြန်မာစံတက်တာဘူးဆိုတော့ဆေးကိုသူရှာမှာပေါ့လေအဲ့ဒီအချိန်မှာကျွန်တော်က anti anxiety medication တွေပါလာတာပေါ့လေမြန်မာသားဖြစ်ကျွန်တော်တို့ကအဲ့လို anxious ဖြစ်တဲ့လူတွေဆိုဆရာဝန်တွေက anti depressant ဆိုတဲ့ဆေးစိတ်ဓာတ်ကျတာကိုပြန်ကောင်းစေတဲ့ဆေးမျိုးအဲ့ဒီမှာလည်း anti anxiety ဆိုတဲ့ property ပါတော့အဲ့ဒါလေးအနည်းချင်းပြလိုက်ချင်းအဖြစ် anxiety တက်တာဘူးရအောင်လုပ်ပေးတတ်ဒါပေမဲ့တကယ် anxiety ဆေးတွေကလည်းအဆုံးထက်တယ်ပေါ့ဒါဘာလို့သိကျော်ဆရာဝန်သိမသုံးတာလဲဆိုလို့ရှိရင်အဲ့တော့ benzodiazepine လို့ခေါ်တာပေါ့လေဥပမာ diazepam valium and not withdraw we must own this here zenet ko khona bor le aprazolam di se dia ma kaung na so kaung le relax bor me tat tat mu ya me aim me bor le tu a aim jaw bor me bor le da ba me aim se ko ma ma le taw lai bi bi so yin ma cha daw chein ma se ko dependent chit bor le se swe wa da bor a lo chan so mu yin na ga di se ko taw me so yin khana le taw a ma 3 ye law taw da ba ja so ma shi a ra bi khana phat bi ya lo now 2 ye 3 ye ni lo do yin ta long that taw bi taw me a lo so mu yin na ga intermittent body
set down set down ပါဆန်တော့ချားလေးချက်ပြီးတော့
သူ့ဇက်လိုက်ဖို့ပဲနဲ
့ရဲ့အနေငယ်ချားပြီးတော့
ရဲ့အနေငယ်ချားပြီးတော့ဟိုတခါလေးလိုရင်တော့တော့အဲ့ဒါဆိုလို့ရှင်တော့ဟိုဆေးဆွဲတဲ့ဇာလမရောက်တော့ဘူးပေါ့နော်အဲ့ဆေးထဲမှာမှာခုနကကျွန်တော်ပြောလို့ valium ဆိုတာရှိတယ် zenith ဆိုတာရှိတယ် valium ဆိုတဲ့ဆေးမျိုးက non active ခေါ်တယ်သူခန္ဓာကိုယ်ထဲမှာတော်တော်ကြာကြာနေတယ်တစ်လုံးတော့ပြီးရင်ဆိုတာ2ရက်လောက်ကတော့24 hour 72 hour အထက်မှာကြာနေတယ်ပေါ့နောက်ဟိုကျတော့ zenith ကိုဆေးဖို့ကျတော့ alprazolam ဆိုတာ short active ကိုခေါ်တယ်ဒါသူကပိုကောင်းတယ်ဘာလို့ဆိုတော့ဟိုက non active state ကတောက်ပြီးချက်ချက်အစွမ်းမထက်ဘူးနှစ်နာရီလောက်နေမှသူအစွမ်းပြတယ်ဇက်နဲ့ဆိုတဲ့ဆေးကတောက်လိုက်တဲ့ချက်ချက်အစွမ်းထက်တယ်ချက်ချင်းသူကစိတ်ကငြိမ်သွားတယ်အိတ်ချင်သွားတယ်အဲ့ဒါလူကပိုကြိုက်ကြတာဒါပေမဲ့ချက်ချင်းခန္ဓာကိုယ်ထဲမှာ၈နာရီ၁၀နာရီတည်းမှာသူထွက်သွားအဲ့ဆေးတကူကမရှိတော့ဘူးအဲ့တကယ်လို့အဲ့ဆေးနဲ့ရင်ပါပြီးတော့ဆက်တောက်နေတဲ့လူတယောက်ဆိုရင်တနေ့တာမှာနောက်တစ်ခါပြန်တောက်ချင်တဲ့ဆေးကပေါ်လာတယ်အဲ့ဒီမှာ withdrawal symptom က
ဆေးဆွဲတဲ့လက္ခဏာပေါ့ဆရာနော
်ဆေးဆွဲတဲ့ withdrawal တက်လာပိုကြီးကြွားတယ်လူကမတော့အောင်နေတော့ဒီဆေးပဲတော့လိုက်ရှာပြီးတောက်နေရတယ်အဲ့တော့ benzodiazepine ရဲ့အဓိပ္ပာယ်က liver lock ဆက်တိုက်တော့ရင်ဘယ်ဆေးဖြစ်ဖြစ်အဲ့ဆေးဆွဲတဲ့လက္ခဏာပေါ်လာလိမ့်မယ် even valium တော့မှ intermittently တောက်ဖို့လိုအပ်တဲ့ခါမှာတောက်ဖို့မလိုအပ်ရင်မတောက်ဖို့နောက်တစ်ခါတောက်နေရင်လည်းအခုတက်တာပေါ့ပြီးဆိုတော့ဆက်တောက်ဖို့လိုလို့ရှိရင် short ပြီးတော့အပေါ်တိုးတော့မယ်ဆိုတာ short ပြီးတော့အောင်တလုံးကနေတဝက်တောက်တယ်တော့တလားလားဒီမဒီစီကိုဖြတ်ပြအောင်အဲ့တော့ဆရာဝန်တွေကတော့ဒီစီလိုအပ်လို့ရှိရင်ခဏပြေးရင်ပြေးမယ်ဒါပေမဲ့တကယ်ရေးရှိလို့လာပြီဆိုရင်သူတို့ anti depressant ဆိုတော့ရှိတယ်
ဟုတ်ကဲ့စိတ်သက်သာတာကိုပြန်တက်အောင်လုပ်ပြီးတဲ့ဆေးပေါ့ဆရာနော
်စိတ်သက်ကိုပြန်မြစ်တင်လာစေတဲ့ဆေးနော်အဲ့ဒီဆေးမှလည်းပဲနည်းနည်းအိပ်စိတ်တက်တဲ့ဓာတ်တွေပါတယ်ခုန relaxation စိတ်ကိုကြည်အောင်လုပ်တဲ့ဓာတ်တွေပါတယ်အဲ့ဒီအရေးကြီးရှိပါလိမ့်မယ်။ဥပမာ mirtazapine ဆိုလို့ရှိရင် anti depressant အိပ်ကြော်လည်းနည်းနည်းအထောက်အပံ့ပို့တယ်။ကိုယ်ဆေးတွေလောက်တော့သူကချက်ချင်းကြီးအစွမ်းထက်တယ်တော့မဟုတ်ဘူးလေ။ဒါပေမဲ့သူ့ကိုကြိုးစားပြီးတောက်လို့ရှိရင်အိပ်တဲ့ဟာကိုတက်တော့အောင်လုပ်ပေးနိုင်တယ်။နောက်တစ်ခြားဆေးတွေအများကြီးရှိပါတယ်။အဲ့ဒီဆေးတွေနဲ့တွဲတောက်တဲ့သဘောမျိုးပေါ့နော်။ဒီ benzodiazepine ကိုဖြတ်ဖို့တို့ရဲဆိုရင်ဖြတ်တဲ့အချိန်မှာဒီဆေးနဲ့ပေးထားပြီးတော့ဒီ anti depressant ဇက်တဲ့ကောက်လို့ရတယ်ဆိုဆရာဝန်ပေးလိုက်လို့ဇက်တဲ့တော့အောင်မယ်။6လဖြစ်ပြီးတစ်နှစ်ဆိုတော့အောင်မယ်။သူကဆွဲလည်းမဆွဲဘ
ူး။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ဘတ်စင်ကျမကြီးခန္ဓာကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဘတ်စင်တင်ဆက်ပေးနေကြတိုင်းရင်းသတင်းလောင်းအစီအစဉ်ကိုတင်ဆက်ပေးဖို့အလဲရောက်လာပါပြီ။ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင် FBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ရှားတင်ဆက်ထားတာဖြစ်ပါတယ်
မြန်မ လာပါရှင်ကျမကအမီပါနေဆက်တီကတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ရှင်းပြနယ်မှာခရိယံဓမ္မအမှုတော်ဆောင်ပါစတာတွေပြစ်သက်ခံရမှုဖမ်းဆီးခံရမှုတွေရှိနေပြီးတော့မြို့တော်ဟာခါကလွဲလို့မြို့နယ်အားလုံးကိုစစ်ကောင်စီကအင်တာနက်ဖြတ်တောက်လိုက်ပါတယ်ရှင်းပြနယ်မြောက်ပိုင်းမုံကိုမြို့မှာစစ်ဆောင်တရာခန်းကကိုဗစ် -19 ရောဂါကူးစက်ခံနေရပါတယ်ရခိုင်ပြည်နယ်ကွာမြို့နယ်ကဆန္ဒပြတဲ့လွတ်တော်အမတ်တဦးနဲ့ရက်ကွက်အုပ်ချုပ်ရေးမှူးကိုစစ်ကောင်စီကဖမ်းဆီးထောင်ချလိုက်တဲ့သတင်းတွေကိုနားဆင်ကြရမှာပါရှင်
။ဒီမှာကနောက်ဆုံးပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်မတူပီမြို့နယ်ခရိယံအမှုတော်ဆောင်ပါစာတဦးကိုအာဏာသိမ်းစစ်ကောင်စီတပ်ကဖမ်းဆီးသွားပါတယ်။စက်တင်ဘာလ23ရက်နေ့ကမတူပီမြို့နယ်ငလိုင်ကြီးွာကခရီးရန်အမှုတော်ဆောင်ပါစတာဦးနိုင်ကုန်းရဲ့လက်ကင်ဖုံးထက်မှာတူမီတနက်ပုံတွေတွေ့လို့စစ်ကောင်စီတပ်ခလာရတက်လေးတုံညာကဖမ်းဆီးသွားတာပါ။ဂနေ့အထိမိသားစုနဲ့လည်းတွေ့ခွင့်မရသေးပါဘူး။ချင်းပြည်နယ်မှာချင်းအမျိုးသားတပ်မတော် CNA ချင်းလူထုကာကွယ်ရေးတပ် CDF ပူးပေါင်းတပ်နဲ့စစ်ကောင်စီတပ်တို့အကြမ်းတိုက်ပွဲကြောင့်ချင်းပြည်နယ်မြို့တော်ဟာခါကလွဲပြီးကြံမြို့နယ်အားလုံးကိုအင်တာနက်ဖြတ်တောက်ထားပြီးသတင်းအမှောင်ချခံထားရတဲ့ပြည်နယ်ဖြစ်ပါတယ်။
မွန်ပြည်နယ်တောင်ပိုင်းရေမြုံနယ်မှာမြို့သမီးတဦးအပါဝင်မွန်ကြီးလက်ဒေသခံရွာသား9ဦးကိုစစ်ကောင်စီတပ်နဲ့မွန်ငင်းချမ်းကာကွယ်ရေးပူးပေါင်းစစ်ကြောင်းကဖမ်းဆီးသွားပါတယ်။စက်တင်ဘာ26ရက်နေ့မှာရေမြုံနယ်တောင်ပိုင်းကမိထော်လာလေးနဲ့ကျုံငဲရွာကရွာသူတဦးနဲ့ရွာသား6ဦးကိုဖမ်းဆီးသွားတာပါ။တီကျေးရွာနီးတဝိုက်တွေမှာမွန်မြေစောင့်ရှောက်ရေးအဖွဲ့ DMD လက်နက်ကန်အဖွဲ့လှုပ်ရှားနေတာဖြစ်တဲ့အတွက်တီရွာသားတွေနဲ့ဆက်တွေ့မှုရှိနေတယ်ဆိုပြီးဖမ်းဆီးသွားတာလို့ဒေသခံတွေကပြောပါတယ်။အခုလိုဖမ်းဆီးသွားတဲ့လူတွေကိုပဲနေရာမှာထိန်းချုပ်ထားပြီးပဲလို့ဆောင်ရွက်သွားမလဲဆိုတာမသိရသေးတယ်လို့မိသားစုဝင်တွေနဲ့လည်းတွေ့ခွင့်မရသေးပါဘူး။
ရခိုင်ပြည်ကွာမြို့နယ်မှာစစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြတဲ့အတွက် NLD ပါတီရဲ့ကွာမြို့နယ်လွတ်တော်ကိုယ်စားလှယ်အပါအဝင်3ဦးကိုစက်တင်ဘာလ29ရက်နေ့မှာမြို့နယ်တရားရုံးကနေထောင်ဒဏ်အသီးသီးချမှတ်လိုက်တယ်လို့သိရပါတယ်။ထောင်ဒဏ်ချမှတ်ခံရသူတွေကတော့ NLD ပါတီက2020ခုနှစ်ကွာမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရဲခေါင်ညွန့်မြို့မရက်ွက်အုပ်ချုပ်ရေးမှူးဦးလူမီနဲ့ကိုအောင်စိုးမိုးတို့ဖြစ်ပြီးသူတို့ကိုနိုင်ငံတော်အကြီးအကျယ်ပြက်စီမှုတဘာဝဘေးရန်တွေရဲ့စီမံခန့်ခွဲရေးပုံမှန်တွေနဲ့ထောင်ဒဏ်အတိအသီးချမှတ်လိုက်ပါတယ်လက်ရှိမှာသူတို့တွေကိုတန်တွဲအကျဉ်းထောင်ကိုပို့ဆောင်ထားတယ်လို့မြစ်သားစုဝင်တွေကပြောပါတယ်အလားတူတောင်ကုန်းမြို့မှာစစ်အာဏာသိမ်းမှုကိုစတင်ဆန္ဒထုတ်ဖော်ခဲ့ကြတဲ့ NLD ပါတီကပြည်နယ်စီပင်ဝင်ကြီးဟောင်းဦးမင်းအောင်နဲ့ကိုတန့်စင်ဖြိုးတို့ကိုလည်းစက်တင်ဘာလ18ရက်နေ့ကထောင်ဒဏ်နှစ်နဲ့နှစ်လချမှတ်ခဲ့ပါတယ
်ရှမ်းပြည်မြောက်ပိုင်းမှုဆယ်မြို့နယ်မုံကိုမြို့မှာစစ်ပေးဆောင်600ကျော်နဲ့လူဦးရေ100ခန့်ကကိုဗစ် -19 ရောဂါကူးစက်နေတယ်လို့သိရပါတယ်ကိုဗစ် -19 တည်ပြုလူနာတွေကိုမုံကိုမြို့ရှိကချင်နှစ်ချင်းခရီးရန်ဖျားကျောင်းဝန်းလီစုဖျားကျောင်းဝန်းအတွင်ကကိုဗစ်စင်တာနဲ့မုံကိုပြည်သူစေယုံတို့မှပို့ဆောင်ထားပြီးဈေးကူတာပေးနေရတယ်လို့မုံကိုမြို့ကပရဟိတနဲ့ယမီယဖတ်တွေကပြောပါတယ်မုံကိုမြို့ပေါ်ရောက်နေတဲ့ရှေးဆောင်ရကနန်းဟန်စစ်ကောင်စီတပ်နဲ့ MNDAA ကိုကန်တတ်တို့အကြားဩဂုတ်လကုန်ပိုင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကျေးရွာပေါင်း9ရွာကရွာသူရွာသားတွေဖြစ်ကြပါတယ်
ကရင်အမျိုးသားလူမျိုးရေးတပ်မတော်ထိန်းချုပ်နယ်မြေပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်မုံဒေသမှာစစ်ကောင်စီတပ်ကအင်အားတိုးဖြင့်လှုပ်ရှားလာနေပါတယ်မုံဒေသမှာအခြေစိုက်တဲ့စစ်ကောင်စီချင်းမြန်တပ်ရင်းခမရ199မှာဗိုလ်ကြီးတဦးနဲ့တပ်ဖွဲ့ဝင်တချို့ကလက်နက်ကြီးလက်နက်ငယ်တွေနဲ့အတူစက်တင်ဘာလ24ရက်နေ့မှာ KNU KNLA တပ်မဟာတုံးထံလာရောက်ပူးပေါင်းလိုက်တဲ့နောက်ပိုင်းစစ်ကောင်စီတပ်ကအင်အားဖြင့်လှုပ်ရှားလာတာလို့ KNU ဖက်ကပြောပါတယ်စစ်ကောင်စီတပ်ဖက်ကအင်အားအလုံးနဲ့အခုလိုဝင်လာတာကြောင့်တိုက်ပွဲဖြစ်မှာကိုစိုးရိမ်နေတဲ့ဒေသခံအမြောက်များကနေရစွန့်ခွာတိမ်းရှောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းရှမ်းကယားနယ်စဖဲခုံမြို့မှာစစ်ကောင်စီတပ်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ရန်တမ်းပစ်ခတ်လို့လူနေအိမ်တွေထိခိုက်ပျက်စီးပြီးဒေသခံရောတူတူထိမှန်တန်ရာရရှိခဲ့ပါတယ်။စက်တင်ဘာ29ရက်နေ့ကဖဲခုံမြို့အဝင်ကုန်းစုံရွာနဲ့ကရဲရွာကြားမှာစစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံရလို့ဒေသတန်ရာရမှုတွေရှိခဲ့တဲ့နောက်ပိုင်းအခုလိုရွာဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာလို့ဖဲခုံမြို့ခံတွေကပြောပါတယ်။ပစ်ခတ်မှုကြောင့်ကုန်းစုံရွာထဲကလူနေအိမ်တွေထိမှန်ပျက်စီးခဲ့ပြီးအိယာထဲကမထနိုင်တဲ့ယောဂတဲ့မြို့သမီးပေါင်မှာကြည်စထိမှန်တန်ရန်ရခဲ့တယ်လို့တိုက်ပွဲကြောင့်ပိတ်မိနေတဲ့ရွာသူရွာသားတွေလည်းဖမ်းဆီးရိုက်နှက်ခံရတယ်လို့ထေခုံဒေသခံတွေကပြောပါတယ်။ရှမ်းကယားနယ်စပ်မှန်လူထုကာကွယ်ရေးတပ်ကင်းညီဘူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေပြီးခုချိန်ထိစစ်ကောင်စီတပ်ဘက်ကအင်အားဖြည့်တင်းနေမှုတွေဆက်ရှိနေတယ်လို့လည်းသိရပါတယ်။
ခု အခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်ထန်တလန်မြို့မှာစစ်ကောင်စီဘက်ကလက်နက်ကြီးအလွန်ကြုံပစ်ခတ်မှုကြောင့်ထန်တလန်မြို့ကဖျားကျောင်းနဲ့လူနေအိမ်20ချက်မှနေမီးလောင်ပြာကျခဲ့ရပြီးခရိုင်ဓမ္မမှုတော်ဆောင်ပါစတာတူလေသေဆုံးသွားခဲ့ရပါတယ်ဒီဖြစ်စဉ်ကချင်းလူစုဂျာမာဘလိုမျိုးခရိုင်ရိုင်းမှုဖြစ်လာနေပါတယ်လဲကိုရောဘက်ကစူးစီးထားပြီးတော့စိုင်းမုံကနေတင်ဆက်ပ
ဒေါက်တာကိုတနက်နေ့ပြစ်ခတ်တက်ဖြတ်တဲ့အပေါ်မှာအပြန့်ထန်ရှုတ်ချကန့်ကွက်တယ်လို့ချင်းနစ်ချင်းခရီးအောင်ဖွဲ့ချုပ်ထွေထွေတွင်ရင်မူတိတ်ခါတော်ရဒေါက်တာလောဟာလိန်ကပြောပါတယ်။
ထန်တရန်ရပြည့်နှစ်ချင်းခရီးရန်တင်းတော်အတင်းအုပ်ဆရာပါစတာဂျုံပြတ်ဟုံကိုပြစ်တက်ခဲ့ပြီးပါစတာရဲ့နာယီဖုံးနဲ့မင်္ဂလာလက်စုကိုလက်ချောင်းဖြတ်ပြီးယူရတယ်လို့ချင်းနှစ်ချင်းခရီးရန်ဖွဲ့ချုပ်ကထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့ဒီအကြောင်းကိုထန်တရန်ကလူငယ်တဦးကအခုလိုပြောပြပါတယ်။မီလောင်တဲ့ချိန်မှာဒီသူကလည်းတယောက်မှမထွက်ရဘူးပေါ့နော်။ဒါပေမဲ့ဒီမီလောင်လာကအဒီလို ုမင်းင်းဖုလူဝေကူနည်းနည်းဆောဘီမာလီတော့ဖွဲ့တွေနဲ့တော်ရီချင်းဟာထန်တလန်လန်းဆုံကနဲ့အာသာကဆတနန်နဲ့အိုတူနဲ့ပစ်တာဘောနောတမင်းတတ်တပစ်တာအာကတော့သူ့အသက်ကရှုံဆုံးတော့ဘောနောဒီလိုမျိုးအာအကျေစတတာတွေကလူသားမဆန်းဆိုဘောနောသူ့ကိုလက်ချောင်းလေးဘောနောလက်ချက်လက်ချက်လေးဘောနောအာကူတော့ကဖြတ်ပြီးမှယူတာဘောနောအာတူတော့ဒီပီတူလူထွေးရင်နာတာဘောနော
အနာဒင်းစစ်ကောင်စီတပ်ဟာမင်းတပ်က Great Baptist Church ဖရာမြို့နယ်ကတောင်မြင့်ချင်းအတင်းတော်ထန်တရာမြို့နယ်ကကျွန်ဆန်မြင့်ချင်းခရီးရန်ဖျားကျောင်းမှာခရီးရန်တရဖျားကျောင်းတွေပါရာရေးအထွတ်မြတ်တွေဖြစ်တဲ့ကျန်းစာအုပ်တွေတချင်းစာအုပ်တွေဖျက်ဆီးတာအလူငွေတွေကိုဖောက်ယူထားတာတွေဆက်တိုက်ကျူးလွန်လာတယ်လို့လည်းဆိုပါတယ်ချင်းမြင့်ချင်းခရီးရန်ဖွဲ့ချုပ်ကတော့လက်ရှိနိုင်ငံရေးပဋိပက္ခတွေကြောင့်ဒေတာတွင်စီးရေးတင်းမာမှုတွေကိုမှန်ကန်တဲ့နိုင်ငံရေးနည်းလမ်းနဲ့တရားမျှတစွာဖြေရှာပြီးညီညွတ်ငြိမ်းချမ်းသောပြည်ထောင်စုကိုယ်တော်တည်ဆောက်စေလိုတယ်လို့လည်းပြောဆိုထားပါတယ်
ဆက်ပြီးတော့2020ပြည်နှစ်နောက်ပိုင်းကရခိုင်ပြည်နယ်မှာတိုက်ပွဲတွေရတန့်ဖို့စစ်တွေမျိုးလမ်းမပေါ်ထွက်ပြော့ကိုလိုနီအစိုးရအလိုမရှိဖက်ဆစ်စစ်တပ်အလိုမရှိ No Bloody Government ဘာမာအာမီ Get Out စတဲ့စိုင်းပုတ်တွေကင်ပြီးတော့ဆန္ဒပြခဲ့ကြတဲ့ရခိုင်ကျောင်းသား၄ဦးကိုထောင်ဒဏ်ချမှတ်လိုက်တာကပညာစည်းပူးနေတဲ့ကျောင်းသားတွေအတွက်နစ်နာဆုံးရှုံးမှုဖြစ်စေတယ်ဒီဆုံးဖြတ်ချက်ဟာတရားရုံးကဥပဒေကိုမျက်ကွယ်ပြုရာရောက်တယ်လို့အမှုလိုက်ပေးနေတဲ့အရှိန်ကပြောကြားလိုက်ပါတယ်ဒီကြောင့်တော့အမိကနေစူးစီးထားပြီးတော့နမ်ဟောင်းကနေတက်ဆက်ပြီးသွားပါမယ်ရှင်
တိုက်ပွဲအလိုမရှိဆန္ဒပြတဲ့ရခိုင်ပြည်ကျောင်းသားတက်မကကိုကျော်နိုင်ထေးကိုဦးတန်းနိုင်ကိုမြတ်စိုးဝင်းနဲ့တကုံတက်ကရိုရခိုင်ကျောင်းသားများတက်မကကကိုကောင်းထွန်းတို့ကိုစစ်တွေတရားရုံးကထောင်ဒဏ်နှစ်ခွဲပြစ်ဒဏ်တည်တည်ချမှတ်ခဲ့တာပါစက်တင်ဘာလ23ရက်နေ့ကစစ်တွေခရိုင်တရားရုံးကိုအဲ့ဒီအမှုနဲ့ပတ်သက်ပြီးဆက်လက်တင်ရမှာဒါကိုခရိုင်ကလည်းပြန်ပယ်ချခဲ့တဲ့အတွက်ပြည်내တရားလွတ်တော်အထိဆက်တင်ဖို့စီစဉ်နေတယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားတော်ရှင်နေဦးကျော်ညွန့်မောင်ကပြောပါတယ်
။အဲ့တော့အဲ့ဒီမင်းကိုကျွန်တော်တို့ကစကန်တင်ပြောရတဲ့ကိုတက်ဖို့အတွက်အစီအစဉ်ချက်တွေဆက်ပြီးတော့ပူတာပါတယ်။အခုခရယုံကသုံးပြတာကိုမကျင်နဲ့တော့ကျွန်တော်တို့ကစကန်တင်ပြလို့တော့ပူတယ်မှာပေါ့။အဲ့စကန်တင်ပြလို့တော့တက်ဖို့တော့စီစဉ်ထားပါ
။ဒီလူငယ်တွေဟာတက်ကရိုမှာပညာစည်းပူးနေတဲ့ကျောင်းသားတွေဖြစ်ပြီးပြစ်စင်တစ်ခုတည်းအပေါ်မှာအမှုနှမှုဖွင့်ပြီးတော့ပြစ်ဒဏ်နရကိုတီးခြားစီချတာဟာဥပဒေကိုမျက်ကွယ်ပြုပြီးတော့ဆုံးဖြတ်ရရောက်တဲ့ကျောင်းသားလူငယ်တွေကိုလည်းနစ်နာစေတယ်လို့ဦးကျော်ညွန့်မောင်ကဆက်ပြောပါတယ်
။ဒီကျောင်းသားတွေဟာတကယ်လို့ကျောင်းသားတွေဟာပညာသင်နေတဲ့လူတွေဖြစ်တယ်။နောက်ပြီးတော့ဟိုဟာသူတို့ကိုယ်တိုင်ကသူတို့မှတော့ကိုကျိုးသားသောသိရှိကြောင်းလေးဝန်ခံထားတယ်။အဲ့လိုဝန်ခံထားပါလျက်သူတို့ကဝန်ခံထားပါလျက်တရားရုံးကဒီသတ်မှတ်ထားတဲ့အဲ့ဒီကျမနပတ်တဲ့ဟိုပြည်တယ်တို့ရင်းဆုံးရှာမှတ်တာကတော့ငါကျွန်တော်တို့တည်ကျင်လို့ဆိုတော့တန်တော့ပြန်မိမာတယ်80သမဥပဒေအရဆိုရင်ဥပဒေအမှားနေတယ်နောက်တော့ဝန်ကန်တဲ့လူကရင်းဆုံးပြည်တယ်ချတာကလေတရားရုံးကတော့ဒီခ Kalau dia buat macam ni, kalau mesin dah benar, mesin tu tunggu syarat itu, tu hanya dia nak buat kan? Kalau mesin ni jenuh tetap.
Setiap masa cawaya ni, setiap minyak dia yang ni, rukain di jangdanya tambah kat jangda leu, nengan doa jenuh biasa mungai yang aku kui, terbawa biar dia saya siman kangkui mu ubi bungman nasi guru adui, amian song jatuh, tangan nanti kui si cama lagi apa, kaya esengu dekai jalalu biar pare. ကုဆက်ပြီးတရင်ချင်းချက်ကိုနားဆင်ကြရမှာပါရှင်ချင်းပြည်နယ်မှာခရီးရန်အမှုတော်ဆောင်ပတ်စတာရီပြတ်တက်ခံရမှုဖန်ဆီးခံရမှုတွေရှိနေပြီးမြို့တော်ဟာခါကလွဲလို့မြို့နယ်အလုံးကိုစစ်ကောင်စီကအင်တာနက်ထပ်တောက်လိုက်ပါတယ်ရှမ်းပြည်မြောက်ပိုင်းမွန်ဂိုမြို့မှာစစ်ဆောင်တရားခန့်ကကိုပြစ်ဆက်ကိုရောကကုဆက်ခံရပါတယ်
ရခိုင်ပြည်နယ်ကွာမြို့နယ်ကစာနာပြလွတ်တော်အမတ်တအူးနဲ့ရက်ွက်အုပ်ချုပ်ရေးမှုကိုစစ်ကောင်စီကဖမ်းဆီးခေါ်ချလိုက်ပါတယ်။တရရှိနေကနားဆင်နေခဲ့ကြတာကတော့ကျမတို့ဖီဝါဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်ထပ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျမကအမီပါ
သောရရှင်နေကနားဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းရင်းသတင်းလောက်အစီအစဉ်ဖြစ်ပါတယ်။ VOA ကနေခြေသာရီးတင်ညပိုင်းမှာပါသာအစီအစဉ်တွေကိုညဆင်တိုင်းအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။သောရရှင်နေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုတချင်းတောင်းကျင်တဲ့ဝေဖန်အကြံပေးကျင်တဲ့စာရေးသားဆက်သွယ်ကျင်တဲ့ဆိုရင်တော့ကျွန်တော်တို့ကိုအီးမေးလ်ကတဆင့်လဲစာရေးသားပေးဖို့နိုင်ပါတယ်။ကျွန်တ င်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0239938555လေးဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုမတ်စုမြမောင်ကတက်လက်ကြီးညာပေးမှာဖြစ်ပါတယ်။
အမေရိကန်ဆိုရလုပ်ငန်းတချို့လက်ပတ်မှုရဆိုင်မသွားအောင်လို့ယာယီအတုံးစစ်အတီးပြူရေးအထက်လွှတ်တော်မှဒီနေ့ကြာသပတေးနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါရယ်တကယ်လို့အထက်လွှတ်တော်မှအတီးပြူလိုက်ပြီဆိုရင်တော့နှစ်ဖြန်အောက်တိုဘာ1ရက်မှဆိုရလုပ်ငန်းတွေဆက်လက်လက်ပတ်နိုင်မှုအတွက်နောက်ဆုံးသတ်မှတ်ရဒီနေ့မကျော်ခင်မှာအောက်လွှတ်တော်မှအမိမဲခွဲဆုံးဖြတ်ကြရမှာပါဒီနေ့မဲခွဲကြမဲ့ဥပဒေမူကြမ်းကအဆိုရဌာနတွေလက်ရှိသုံးဆွဲနေတဲ့အတုံးစစ်အတိုင်းဒီဇင်ဘာ3ရက်နေ့အထိဆက်လက်သုံးဆွဲရေးဖြစ်တယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ဒီမိုကရက်အမတ်ချာ့ချ်ရှူမာကပြောပါရယ်အမေရိကန်မှာဗန်နာရီနှစ်သစ်စတင်မဲ့အောက်တိုဘာ1ရက်တောက်ကြနေ့မှာအဆိုရလုပ်ငန်းတွေဆက်လက်ပြီးတော့လက်ပတ်နိုင်ရေးမူကြမ်းကိုသူတို့ထောက်ခံမယ်လို့အထက်လွှတ်တော်လူနည်းစုခေါင်းဆောင် Republican အမတ် Mitch McConnell ကတော့ပြောကြားထားပါရယ်ပြင်သစ်သမ္မတဟာနီကိုလာဆာကိုစီကိုမဲဆွယ်စည်းရုံးရေးရန်ပုံငွေဥပဒေချိုးဖောက်မှုနဲ့ပြင်သစ်တရားရုံးတစ်ခုကထောင်ဒဏ်တစ်နှစ်ပြစ်ဒဏ်ချလိုက်ပါတယ်။2012ခုနှစ်ရွေးကောက်ပွဲမှာသမ္မတဟောင်းဆာကိုစီကပြင်သစ်ဥပဒေမှာခွင့်ပြုထားတဲ့မဲဆွယ်စည်းရုံးရေးအတုံးစရိတ်ထက်နှစ်ဆနီးပါးသုံးဆွဲခဲ့တယ်လို့တရားလူရှင်းတွေကပတ်ကပြောပါတယ်။ထောင်ဒဏ်တစ်နှစ်ချလိုက်ပေမဲ့သူအနေနဲ့သက်ဆိုင်ရာကစောင့်ကြည့်ထိန်းချုပ်တဲ့ electronic လက်ပတ်ဝင်ပြီးတော့ပြစ်ဒဏ်ကိုနေအိမ်မှာကြားခံရနိုင်တယ်လို့တရားရုံးကပြောကြားခဲ့ပါတယ်။ပြင်သစ်သမ္မတအဖြစ်2008ခုနှစ်ကနေ2012ခုနှစ်အထိတာဝန်ယူခဲ့တဲ့မစ္စတာဆာကိုစီကတော့သူ့အနေနဲ့အမှားမလုပ်ခဲ့ဘူးလို့ညင်းဆန်ပါတယ်တရားရုံးဆုံးဖြတ်ချက်အပေါ်အယူခံဝင်မယ်လို့လည်းသူ့ရဲ့ရှင်းလင်းတွေကပြောပါတယ်ရှင်နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထူထူညီလာခံမှာဗုဒ္ဓနေ့တုန်းကတန်တမန်တွေကြားဖြန့်ဝေရဲ့အစီရင်ခံစားရဲမှာမြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်မှုအမြင့်တွေမသွားအောင်တားဆီးနိုင်ဖို့အခွင့်အလမ်းနဲတဲ့ထက်နဲလာနေပြီလို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကတတိပေးလိုက်ပါတယ်။မြန်မာနိုင်ငံအနှံ့မှာလက်နက်ကန်ပြည်ပခကြီးတွေဖြစ်မလာအောင်လို့အားလုံးဝိုင်းဝန်းတားဆီးဖို့လိုအပ်တယ်လို့လည်းတွင်းရေးမှူးချုပ်ကတိုက်တွန်းပါတယ်။2020ဩဂုတ်လလေကနေ2021ဩဂုတ်လလေအထိတင်ပြတဲ့အစီရင်ခံစာမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကအထူးသဖြင့်စစ်အာဏာသိမ်းမှုကန့်ကွက်သူတွေအပေါ်မှာရရက်ဆက်ဆက်ဖိနှိပ်တဲ့လုပ်ရက်တွေကြီးလေးတဲ့လူခွင့်ရေးထိုးဖောက်မှုတွေလုပ်ခဲ့တာကိုလည်းဖော်ပြထားပါတယ်။အမေရိကန်နိုင်ငံမှာတော့ကိုဝင်ဆောင်မိခင်တွေကိုဗစ်ကာကွယ်ဆေးထိုးကြဖို့အတွက်ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကတိုက်တွန်းနေပါတယ်။ကိုဝင်ဆောင်မိခင်တွေမှာကိုဗစ်ရောဂါဖြစ်ပွားခဲ့ရင်နောက်ဆက်တွဲဖြစ်ပေါ်လာမဲ့ရောဂါနဲ့ဘလို့လားအပ်တဲ့အန္တရာယ်တွေများလာတာကြောင့်အခုလိုအကြံပြုလိုက်တာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာပေးကြတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပြီးတော့အင်ဂျင်နီယာကတော့ Joe Gill နဲ့ Justin Tweet ဖြစ်ပါတယ်။ View American တန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line low meter 31 32 51နဲ့ line low meter 190တို့ကနေအသံလွှင့်ပေးကြတာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးဘေးရန်ကင်းပြီးတော့ဒီမယာပန်းနိုင်ကိုမြန်ဆုံးရှောက်လန်းနိုင်ပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America.